Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်စက်တင်ဘာလ28ရက်စနေနေ့မနက်ခင် VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2440 51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုမနက်ခင်စီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျမခင်ညိုတပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူချိန်ညားပေးမှာပါ။သမ္မတဒေါ်နယ်ထရန့်ပေါ်မှာတရားစွဲဆိုနိုင်ရေးအတွက်စုံစမ်းနေတဲ့အောက်လွှတ်တော်ကယူကရိန်းနဲ့ပတ်သက်တဲ့အထောက်အထားတွေလာပြီးထွက်ဆိုဖို့အတွက်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကိုဆင့်ခေါ်လိုက်ပါတယ်။အိန္ဒိယနဲ့ပါကစ္စတန်တို့ကြားနျူကလ িয়ার စစ်ပွဲမဖြစ်ရအောင်ဆောင်ရွက်ပေးဖို့အတွက်ပါကစ္စတန်ဝန်ကြီးချုပ်ကကုလသမဂ္ဂမှာပန်ကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ညို
။ကောင်းပါပြီ။အခုခုနှစ်ခင်ဆက်ပြီးနားဆင်ရမယ့်သတင်းလှရတဲ့မှာတော့အခုကျင်းပနေတဲ့84ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာမြန်မာကိုယ်စားလှယ်အဖွဲ့မိန့်ခွန်းမပြောခင်မှာတခြားနိုင်ငံကကိုယ်စားလှယ်တွေကလည်းမြန်မာပြည်ရဲ့အကြောင်းကိုပြောခဲ့ကြပြီးဒီအထက်မှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာက
Today I would like to reiterate some of the proposals. First, Myanmar must manifest clear political will supported by concrete actions
Rohingya တွေနေရပြန်ရေးအစီအစဉ်နဲ့ပတ်သက်လို့ပြောသွားတာကိုနားဆင်ရဖို့ရှိသလို Bangladesh ကနေမြန်မာပြည်ကို Rohingya တွေဘာကြောင့်မပြောင်းချင်ကြတာလဲသူတို့ဘာတွေမျှော်လင့်နေကြသလဲဆိုတာကိုလည်းနားဆင်ရမှာဖြစ်သလို Africa တိုက်ကအာဂရိလိုက်စားမှုတွေအကြောင်းပြောင်မြောက်တဲ့စကားလုံးတွေတုံးပြီးတော့ပြောဆိုနေကြတဲ့သတင်းလွှာတစ်ပုဒ်ကိုလည်းနားဆင်ကြရမှာပါအခုရင်ဆုံးတော့စနေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင်
American သမ္မတ Donald Trump ပေါ်မှာတရားစွဲဆိုနိုင်ရေးအတွက်စုံစမ်းနေတဲ့ American အောက်လွှတ်တော်က Ukraine နဲ့ပတ်သက်တဲ့အထောက်အထားတွေကိုလာပြီးတော့ထွက်ဆိုဖို့နိုင်ငံခြားရေးဝန်ကြီး Mike Pompeo ကိုဆင့်ခေါ်လိုက်ပါတယ်။အောက်လွှတ်တော်ရေးရာကော်မတီ3ခုတို့ရဲ့အကြီးအကဲတွေက Mike Pompeo ကိုဒီအထောက်အထားတွေလာပြီးတင်ပြဖို့အတွက်အချိန်တစ်ပတ်ပေးထားပြီးနောက်နိုင်ငံခြားရေးအရာရှိကြီး9ဦးကိုလည်းလာရောက်ပြီးတက်တည်ခံဖို့အတွက်သတင်းနှစ်ပတ်အချိန်ပေးထားပါတယ်။2020ပြည့်ရွေးကောက်ပွဲမှာယူကရိန်းဝင်ရောက်ဆွတ်ဖက်အောင်ဖိအားပေးခဲ့ပြီးတော့ရုရှားကျူးကျော်မှုကိုဒဏ်ပြန်နိုင်အောင်အတွက်ယူကရိန်းကိုလုံခြုံရေးအထောက်ပံ့တွေမပေးဘဲထားခဲ့တဲ့အတွက်သမ္မတထရမ့်ဟာအမေရိကန်အမျိုးသားလုံခြုံရေးကိုဘယ်အတိုင်းတာထိအန္တရာယ်ကျရောက်စေလဲဆိုတာကိုစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်လို့အောက်လွှတ်တော်ရေးရာကော်မတီတွေကပြောပါတယ်။သတင်းပေးတဦးရဲ့ဖွင့်ထုတ်ချက်ပေါ်မှာအခြေခံပြီးတော့စုံစမ်းစစ်ဆေးမှုကစတင်လာတာလည်းဖြစ်ပါတယ်။တောက်ကြနေအစောပိုင်းကတော့အောက်လွှတ်တော်ကြားနာမှုတစ်ခုမှာသူ့ကိုလွဲမားစွာကိုစားပြုခဲ့တယ်ဆိုရဲထောက်ရင်းကော်မတီအကြီးအကဲဒီမိုကရက်အမတ်အဒမ်ရှ်ကယာရုကနှုတ်ထွက်ဖို့အတွက်သမ္မတထရမ့်ကတောင်းဆိုခဲ့ပါတယ
်။သမ္မတထရမ့်အစိုးရဟာတရုတ်ကုမ္ပဏီတွေကို America Stock Exchange ဈေးကွက်မှာမှတ်ပုံတင်ထားတဲ့ဇင်းကနေထုတ်ပယ်ပြဖို့စဉ်းစားနေတယ်လို့သတင်းတွေကဆိုပါတယ်။ဒါတရုတ်နိုင်ငံအတွင်းမှာ American တို့ရဲ့ယင်းနှမြုံနှံမှုတွေကိုကန့်သတ်ဖို့နီလန်တရက်ဖြစ်နေပါတယ်။ဒီသတင်းကို Bloomberg News သတင်းဌာနကပထမဆုံးကြေညာခဲ့တာပါ။တရုတ်ကုမ္ပဏီတွေကိုဒီလို American Stock Exchange ဈေးကွက်မှတ်ပုံတင်ထားတဲ့ဇင်းကနေထုတ်ပယ်ပြမယ်ဆိုရင်ကမ္ဘာအကြီးဆုံးစီးပွားရေးအင်အားကြီးတဲ့နိုင်ငံအကြဖြစ်ပေါ်နေတဲ့ကုန်သွယ်ရေးစစ်ပွဲကိုပုံမပြင်းထန်လာစေပါလိမ့်မယ်။ဒီလို Stock Exchange ဈေးကွက်ကထုတ်ပယ်မဲ့ကိစ္စဟာတရုတ်နိုင်ငံအတွင်း American ယင်းနှမြုံနှံမှုတွေကိုကန့်သတ်ဖို့American အစိုးရကလှုပ်ဆောင်နေမှုရဲ့အစိတ်အပိုင်းတစ်ခုလာဖြစ်ပါတယ်။ဒါအပြင် American Stock Exchange ညွှန်းတွေမှာပါဝင်နေတဲ့တရုတ်ကုမ္ပဏီတွေအပေါ်ကန့်သတ်မှုတွေလုပ်ဖို့လည်းနိလန့်တွေကို American အစိုးရတာဝန်ရှိသူတွေကရှာဖွေနေကြပါတယ်။တရုတ်ကုမ္ပဏီတွေကို American Stock Exchange ဈေးကွက်မှတ်ပုံတင်ထားတဲ့ဈေးကနေဘယ်လိုလှုပ်ထုံးလှုပ်နှီးနေတဲ့ထုတ်ပြမလဲဆိုတာကိုတော့မဆုံးဖြတ်ရသေးပါဘူး။ဘယ်လိုအစီအစဉ်နဲ့ဘယ်လိုလုပ်သမ္မတ Trump အတည်ပြုဖို့လိုပါတယ်။ဒီသတင်းဟာ American နဲ့တရုတ်တို့အကြားကုန်သွယ်ရေးဆွေးနွေးပွဲတွေကို October 10ရက်နေ့မှာပြန်လည်စတင်ဖို့ရှိနေချိန်မှာထွက်ပေါ်လာတာဖြစ်ပါတယ်။ American နဲ့တရုတ်နိုင်ငံကြားဘီလီယံနဲ့ချီတဲ့သွင်းကုန်ကိုစီးကျနေတာကိုအပြန်အလှန်လုပ်နေကြတာပါ။အခုနောက်ဆုံးထွက်ပေါ်လာတဲ့သတင်းပေါ်မှာတော့အင်ဖြူရောကအခုထိပါဝေပန်ကျမမပေးသေးပါဘူး
။နှစ်နှစ်ကျော်ကျော်နိုင်ငံရေးအရာအငင်းပွားခဲ့ပြီးတော့နောက်မှာနေဆက်ဖြတ်ကျော်လာရောက်သူတွေကိုတားဆီးရေးမူဝါဒနဲ့ဒတိုင်းဒစိတ်တစ်ပိုင်းတိဆောက်ရေးအတွက်ကိစ္စကိုသမ္မတဒေါ်နယ်ထရမ့်ကပြန်ပြီးတော့အသက်သွင်းလိုက်ပါတယ်။အခုလိုနေဆက်လုံခြုံရေးကိုတိုးမြှင့်ပြီးဆောင်ရွက်သွားမယ်ဆိုတဲ့ကတိနဲ့ပဲလာမယ့်နှစ်ရွေးကောက်ပွဲမှာအနိုင်ရဖို့အတွက်သူကမျှော်လင့်နေတာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတရားရုံးတွေနဲ့ Congress လွှတ်တော်မှာရှေ့မတိုးနိုင်ရင်မဲ့အခုတော့တောင်ပိုင်းမက္ကဆီကိုနေဆက်ကလူဝမှုကြီးကြပ်ရေးအခြေအနေဟာသူဖြစ်စေခြင်းနဲ့အတိုင်းဖြစ်လာတာတွေ့ရပြီးတော့သူ့ကိုဝေဖန်သူတချို့အလျှော့ပေးသွားပြီလို့သမ္မတထရမ့်ကပြောကြားလိုက်ပါတယ်။2018ခုနှစ်ကစပြီးတိဆောက်ခဲ့တဲ့နေဆက်တိုင်းကို နောက်နှစ်ကုန်မှာကီလိုမီတာ600ကျော်အထိတိုးချဲ့မယ်တိုးချဲ့ပြီးတော့တိဆောက်ဖို့အတွက်ရည်ရွယ်တယ်လို့အစိုးရအခင်အစီရင်ခံစာထဲမှာဖော်ပြထားတာပါတချိန်ထဲမှာပဲမက္ကဆီကိုနယ်စပ်မှာဖမ်းဆီးထိန်းသိမ်းခံရသူအရေးအတွက်ကလည်း56ရာခိုင်နှုန်းကျဆင်းသွားတယ်လို့ဆိုပါတယ်သမ္မတထရန့်ရဲ့လူဝင်မှုကြီးကြပ်ရေးနဲ့နေဆက်လုံခြုံရေးလှုပ်ဆောင်ချက်ဟာတရားဥပဒေအရစိန်ခေါ်မှုတွေအများအပြားကြုံခဲ့ရပေမဲ့တတိယနိုင်ငံတစ်ခုစီကိုခိုလွန်ခွင့်မတောင်းခံတဲ့နဲ့အမေရိကန်ပြည်ထောင်စုကိုတိုက်ရိုက်ဝင်လာသူတွေကိုလက်မခံဘူးဆိုတဲ့သူ့ရဲ့မူဝါဒကိုတော့တရားရုံးချုပ်ကနေယာယီလက်ခံထားပါတယ်
အီရန်နိုင်ငံရဲ့စစ်ဆေးဆွေးနွေးပွဲတွေလုပ်ဖို့အတွက်တန်ခတ်အရေးယူပိတ်ဆို့မှုတွေကိုရုတ်သိမ်းပေးမယ်လို့သူဘယ်တော့မှမပြောခဲ့ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။အီရန်သမ္မတဟာဆန်ရူဟာနီရဲ့မကြသေးခင်ကပြောကြားချက်အပေါ်မှာတုံ့ပြန်ပြောကြားညှင်းဆိုခဲ့တာဖြစ်ပါတယ်။သမ္မတနှစ်ဦးတွေ့ဆုံမှုအတွက်တန်ခတ်ပိတ်ဆို့မှုတွေရုတ်သိမ်းစေဖို့အီရန်ကလိုလားခဲ့တာဖြစ်ပေမဲ့မရုတ်သိမ်းပေးနိုင်ကြောင်းသမ္မတထရမ့်ကတောက်ကြနေက Twitter မှာရေးသားခဲ့ပါတယ်။ဒီကနေ့အစောပိုင်းမှာအီရန်သမ္မတရူဟာနီကအမေရိကန်အနေနဲ့ပိတ်ဆို့မှုနဲ့တွေ့ဆုံဖို့ကိစ္စအရှော့တင်လို့ဖို့ကမ်းလှမ်းခဲ့ပြီးဒီကိစ္စကိုစဉ်းစားနေစေဖြစ်တယ်လို့ပြောခဲ့ပါတယ်။အမေရိကန်တို့အနေနဲ့တန်ခတ်ပိတ်ဆို့မှုတွေအားလုံးကိုရုတ်သိမ်းပစ်မယ်လို့ရှင်းရှင်းလင်းလင်းထုတ်ပေါ်ပြောကြားကြောင်းနယူးယောက်ကလုတ်သမဂ္ဂအထွေထွေညီလာခံကပြန်ရောက်မှသူကပြောဆိုခဲ့တာပါ။ရူဟာနီရဲ့တရားဝင် website မှာလည်းဂျာမနီနဲ့ဗြိတိန်နိုင်ငံကဝန်ကြီးချုပ်တွေနဲ့ပြင်သစ်သမ္မတတို့အားလုံးနယူးယောက်မြို့မှာရှိခဲ့ကြောင်းသူတို့အားလုံးဟာအီရန်အမေရိကန်ဆွေးနွေးပွဲလုပ်ဖို့အခိုင်အမာတောင်းဆိုခဲ့ပြီးအမေရိကန်ကလည်းပိတ်ဆို့တန်ခတ်မှုတွေရုတ်သိမ်းပစ်မယ်လို့ပြောခဲ့ကြောင်းဖော်ပြရေးသားထားခဲ့ပါတယ်။ရူဟာနီအနေနဲ့သမ္မတထရမ့်ကိုတုံ့အားပေးနိုင်မယ်လို့မျှော်လင့်ပုံရကြောင်းအမေရိကန်ဘက်ကတော့တွေးဆဆွေးနွေးရေးအတွက်တန်ခတ်မှုကိုရုတ်သိမ်းပြဖို့ကဖြစ်နိုင်ွယ်မရှိကြောင်း Middle East Institute ကအီရန်အရေးကျွမ်းကျင်သူ Alex Vatanga ကပြောပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12133ဘိုင်းဒိုမီတာ40 kHz 9133ဘိုင်းဒိုမီတာ51 kHz 5805နဲ့ဘိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ American ပြည်တော်စုပညာရေးနဲ့ယဉ်ကျေးမှုဆိုင်ရာလက်တော်နိုင်ငံခြားရေးဝန်ကြီး Marie Rice ဟာစက်တဘာ29ရက်ကနေအောက်တိုဘာ4ရက်နေ့ထိထိုင်းနဲ့မြန်မာနိုင်ငံတို့ကိုသွားရောက်မှာဖြစ်ပါတယ်။လက်ထောက်ဝန်ကြီး Rice ဟာ Wisely Call အရှိတောင်အာရှလူငယ်ခေါင်းဆောင်မှုထိပ်သီးစည်းဝေးပွဲယဉ်ကျေးမှုထိန်းသိမ်းဆရာရန်ပုံခွေအဖွဲ့နဲ့ရန်ကုန်မြို့ American တန်ရုံယဉ်ကျေးမှုဌာန American Center တို့ရဲ့အခမ်းအနားတွေကိုလည်းတက်ရောက်မှာဖြစ်ပါတယ်။သူဟာမြန်မာနိုင်ငံမှာ American Center နဲ့ Mandalay Jefferson Center တို့ပူးတွဲပြီးပြုလုပ်မဲ့မြန်မာနိုင်ငံရွေးကောက်ပွဲနဲ့ Democracy အရေးပါပုံအစီအစဉ်မှာလည်းအဖွဲ့မင်ကွန်ပြောကြားဖို့ရှိပါတယ်။ဒီနောက်မှာ Wisely နဲ့ American Center တို့ရဲ့ယဉ်ကျေးမှုအစီအစဉ်တွေကိုတက်ရောက်ပြီးတော့သူ့ရဲ့ခီးစဉ်ကိုအဆုံးသတ်မှာလည်းဖြစ်ပါတယ်။
မြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဖျက်ကူးဖို့ကြိုးစားခဲ့တဲ့ရိုဟင်ဂျာဒုက္ခသည်အုပ်ဟာဘင်္ဂလားဒေ့ရှ်နယ်ခြေစောင်းတပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်မှုဖြစ်ပွားပြီးတဲ့နောက်တည်ဆုံသွားခဲ့ကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကတောက်ကြနေကပြောကြားခဲ့ပါတယ်။အင်ဒီဂျင်မြန်မာနိုင်ငံဘက်ကဖိနှိပ်မှုတွေကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာဒုက္ခသည်တွေဖြစ်နေထိုင်သူရိုဟင်ဂျာ93,000ကျော်ရှိနေရမှာဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်နယ်ခြေကနေပင်လာပင်လေအော်တဲကကျွန်းကျွန်းစီကိုပြောင်းရွှေ့ပေးဖို့လိုလားနေကြတာပါမြွေစီမောင်ခိုရောက်ရမှုကြောင့်ဥပဒေစိုးမိုးရေးယူရင်းလာတာနဲ့မော်တိုယာတီကိုအကြောင်းပြပြီးဒုက္ခသည်တွေကိုနေရာရှိပြောင်းစေချင်တာဖြစ်ပါတယ်ရ ेंजर အဖွဲ့တစ်ဖွဲ့ဟာမော်တပုတ်တစ်စင်းနဲ့မြစ်ကိုဖြတ်ကျော်ဝင်ရောက်လာစဉ်အဖမ်းခံဖို့ပြောတာကိုလက်မခံဘဲတနက်နဲ့ပြစ်ကတ်ခဲ့တယ်လို့ Danex ကဘင်္ဂလားဒေ့ရှ်နယ်ခြေစောင်းတပ်ဖွဲ့မှမိုဟာမက်ဖိုင်ဇာဟာဆန်ခန်းကပြောပါရယ်အပြန်အလှန်ဖြစ်ခဲ့မှုဖြစ်ပွားပြီးတဲ့နောက်တနက်တန်ရံနဲ့လဲကျနေတဲ့နှစ်ဦးနဲ့တူဦးကအခင်းဖြစ်ပေါ်ရနေရမှာတည်ဆုံးခဲ့ပြီးနောက်တူဦးကတည်ဆုံးစေယုံမှာတည်ဆုံးခဲ့ကြောင်းလည်းသူကပြောပါရယ်ဇန်နဝါရီကနေပြီးတော့အခုအထိဥပဒေစိုးမိုးရေးတပ်ဖွဲ့တွေနဲ့အပြန်အလှန်ဖြစ်ခဲ့မှုကြောင်းတည်ဆုံးသူရိုဟင်ဂျာ44ဦးရှိကြောင်းအလုံးဟာမူးယစ်မှုလူရဲမှုလူမောင်ခိုမှုနဲ့လက်နက်အမောင်ခိုရောင်းချမှုတွေနဲ့ဆက်ဆက်နေကြောင်းလည်းရဲရရှိတူဦးဖြစ်တဲ့အက်ဂဘောဟော့ဆင်ကပြောပါရယ်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာစိုးရွားကလက်ခံခြင်းမရှိပါဘူ
းနှစ်နိုင်ငံကြားမှာနျူကလ িয়ার စစ်ပွဲဖြစ်မဲ့အရေးကိုဟန်တားချဖို့အတွက်ပါကစ္စတန်ဝန်ကြီးချုပ်ကတိုက်တွန်းလိုက်ပါတယ်ကက်ရှမီးယားမှာလူမစုရညမထွက်ရအမိန့်ကိုရုတ်သိမ်းလိုက်ရင်သွေးချောင်းစီးလာနိုင်တယ်လို့ပါကစ္စတန်ဝန်ကြီးချုပ်အင်မရမ်ခန်းကကုလသမဂ္ဂအထွေထွေညီလာခံမှာပြောကြားခဲ့ပါတယ်ပြီးခဲ့တဲ့ဩဂုတ်လ2ရက်နေ့5ရက်နေ့ကစပြီးတော့အိန္ဒိယအစိုးရကသူတို့ထိန်းချုပ်ထားတဲ့ကက်ရှမီးယားဘက်အချမ်းမှာကာဖျူးအမိန့်ထုတ်ထားပြီးတော့အဆက်အသွယ်တွေဖျက်တောက်ပြီးမှောင်ချထားတာဖြစ်ပါတယ်အိန္ဒိယအစိုးရကဂျမ္မူးနဲ့ကက်ရှမီးယားကိုဖွဲ့စည်းပုံအရပြည့်ရထားတဲ့အထူးအဆင့်အတန်းကိုရုတ်သိမ်းလိုက်တဲ့အတွက်မွတ်စလင်အများစုနေထိုင်ရာအဲ့ဒီဒေသရဲ့အခြေအနေဟာ တနည်းတခြားဆိုးဝါးလာနေပြီးတော့အိန္ဒိယပါကစ္စတန်နှစ်နိုင်ငံကြားမှာတင်းမာမှုတွေမြန်မာလာစေခဲ့တာဖြစ်ပါတယ်။တခုခုဖြစ်ခဲ့ရင်တော့အကောင်းဆုံးကိုမျှော်လင့်ထားပေမဲ့အဆိုးဆုံးတက်ကိုတော့ပြင်ဆင်ထားကြပါလို့လည်းပါကစ္စတန်ဝန်ကြီးချုပ်ကပြောကြားခဲ့တာပါ။ကက်ရှမီးယားကိစ္စဟာပါကစ္စတန်နဲ့နှစ်နိုင်ငံဆိုင်ရာပြဿနာလို့အိန္ဒိယဘက်ကခံယူထားပေမဲ့ဆွေးနွေးညှိနှိုင်းမဲ့ကိစ္စကိုတော့ငြင်းဆန်ထားပါတယ
်။ Chatta Brinic ကလီဘီယားနိုင်ငံအထက်အမေရိကန်တို့ရဲ့လေကြောင်းတိုက်ခိုက်မှုတစ်ခုကြောင့် Islamic State တိုက်ခိုက်ရေးသမား18ဦးသေဆုံးသွားကြောင်းအာဖရိကတိုက်ဆိုင်ရာအမေရိကန်တပ်ဌာနချုပ် AFRICOM ကကြေညာခဲ့ပါတယ်။အခုတိုက်ခိုက်မှုကအမေရိကန်တပ်ဖွဲ့တွေကလီဘီယားနိုင်ငံမာဇူတ်မြို့အနောက်တောင်ဘက်မှာရှိတဲ့အကြမ်းဖက်အဖွဲ့အစည်းပေါ်ဒီလအတွင်းတတိယအကြိမ်မြောက်လေကြောင်းကတိုက်ခိုက်မှုဖြစ်ပါတယ်။အင်ကန်နေကတိုက်ခိုက်မှုမှာတော့ IS သွေးကြ12ဦးသေဆုံးခဲ့ပြီးနောက်တစ်ခုမှာတော့10ဦးသေဆုံးခဲ့တယ်လို့ AFRICOM ကပြောပါတယ်။လီဘီယားအစိုးရနဲ့ညှိနှိုင်းပြီးအခုလိုတိုက်ခိုက်မှုတွေကိုလှုပ်ဆောင်ခဲ့တာဖြစ်ပြီးအပြစ်မဲ့လီဘီယားပြည်သူတွေကိုအနေရပြုမဲ့အကြမ်းဖက်သမားတွေလီဘီယားနယ်မြေထဲမခိုးလုံနိုင်ဖို့အခုလိုတိုက်ခိုက်ခဲ့တာလို့ American ရေတပ်ဗိုလ်ချုပ် HD Buck ကပြောပါတယ်။လီဘီယားနိုင်ငံတွင်လုံခြုံရေးအခြေအနေရုံရင်းပျက်စီးနေတာဟာ IS အဖွဲ့နဲ့ဆက်နွယ်နေတဲ့စစ်သွေးကြတွေလီဘီယားနိုင်ငံတောင်ပိုင်းကအုပ်ချုပ်မှုကင်းမဲ့တဲ့ဒေသတွေအတွင်းဝင်ရောက်နိုင်စေခဲ့ပါတယ်။လီဘီယားအစိုးရလက်အောက်ခံတပ်ဖွဲ့တွေနဲ့လီဘီယားမျိုးသားစစ်တပ်ကောင်းဆောင် Khalifa Haftar ရဲ့တပ်တွေကြားတိုက်ခိုက်မှုတွေဖြစ်ပေါ်နေခဲ့ပြီးတိုက်ပွဲတွေကြောင့်မြို့တော် Triple မြို့နဲ့အနီးအနားမြို့တွေမှာလူရပောင်းများစွာတည်ဆုံခဲ့ရပါတယ်။မကြာသေးခင်ကလတွေအတွက်မှာလီဘီယားရဲ့သားနဲ့စစ်သားတွေတိုက်ခိုက်တပ်ဖြတ်ခံခဲ့ရမှာ IS အဖွဲ့ကသူတို့ရဲ့လက်ချက်ဖြစ်ကြောင်းကြေညာခဲ့ပါတယ်ခင်ဗျာ။
Direct from Washington, the voice of America,
VOA. စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်။အခုနားဆင်ရမယ့်သတင်းလှော်ရီဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံး American ပြည်ထောင်စုနယူးယောက်မြို့မှာကျင်းပနေတဲ့ကုလထွေထွေညီလာခံဘက်ကမြန်မာပြည်ဆိုင်ရာအကြောင်းအရာတွေကိုစတိုက်နားဆင်ကြရမှာဖြစ်ပါတယ်။မကြခင်မှာမြန်မာကိုယ်စားလှယ်ဖွဲ့တက်ရောက်မိန့်ခွန်းပြောဖို့ရှိတဲ့84ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံကိုသတင်းယူဖို့ VOA1.com ကိုကြကြော်သိမ်းတဲ့ကိုဝင်းခန့်မောင်တို့ရောက်နေကြပါတယ်။ဒီမတိုင်ခင်တခြားနိုင်ငံခေါင်းဆောင်တချို့ကမြန်မာပြည်အကြောင်းပြောကြဆိုကြတာတွေနဲ့ပတ်သက်လို့အတန်လှွင့်ချိန်မတိုင်ခင်မှာပဲကိုကြကြော်သိမ်းကိုဆက်သွယ်မေးမြန်းရမှာသူကအခုလိုစပြီးတော့ပြောပါတယ်
။ဟုတ်ကဲ့ပါအခုချိန်ကြီးမိန့်ခွန်းပြောသွားကြတဲ့ခေါင်းဆောင်တွေထဲမှာမြန်မာနိုင်ငံကအထူးပြင်းသောရခိုင်ပြည်နယ်နောက်ပိုင်းမှာဖြစ်ခဲ့တဲ့အခြေအနေတွေဒုက္ခသည်တွေဖြစ်ပြီးသွားတဲ့အခြေအနေတွေစသဖြင့်ချင်းအဲ့ဒီအခြေအနေအရရနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ခုချိန်မသိထားသလောက်တော်တော်လေးပြောသွားတဲ့အထဲမှာတော့ဒီမလေးရှားဝန်ကြီးချုပ်ဒေါက်တာမဟာဒီယာမိုဟာမက်ပြောသွားတာရှိပါတယ်ပြီးတော့ယူနီဆာသမရသူစီလိုဗမန်ယူလိုယူနိုလာပြောပါတယ်ဒီကနေ့ဆိုရင်ကျွန်တော်တို့ဘင်္ဂလားဒေ့ရှ်ဒီကနေ့ဆိုတော့အမေရိကန်မှာတောက်ကြနေဒီလေရယ်ဆောင်းပိုင်းမှာဆိုရင်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာပြောတဲ့မိန့်ခွန်းထဲမှာလည်းပဲမြန်မာနိုင်ငံရခိုင်မြောက်ပိုင်းနဲ့နောက်ပင်လယ်ဆိုင်ကလက်ခံထားတဲ့ဒုက္ခသည်တွေချင်းနဲ့ပတ်သက်ပြီးတော့ပြောဆိုသွားတာရှိပါတယ်ဆိုတော့ကျွန်တော်တို့အကြမ်းအဖက်ရေပုံရအဖက်ပြောရမယ်ဆိုရင်တော့ဒီအထွေထွေညီလာခံမှာနိုင်ငံတကာကနိုင်ငံခေါင်းဆောင်တွေနိုင်ငံအကြီးအကဲတွေလာပြီးတက်ကြတဲ့အထွေထွေညီလာခံလို့နိုင်ငံတကာပွဲမျိုးမှာမြန်မာနိုင်ငံကအခြေအနေနဲ့ပတ်သက်ပြီးတော့အထူးအလေးပေးပြီးတော့အားစိုက်ပြီးတော့ဒါတွေဖြည့်ဆင်းမရမယ်စသဖြင့်အဲ့လိုအပြင်းထန်ပြောဆိုသွားတာတွေရှိတယ်လို့ကျွန်တော်တို့ရေပုံရအဖြစ်ပြောလို့ရပါတယ်ကြာ
အဲ့ဒီလိုပြောသွားတယ်ဆိုတော့ဒီဗမာတက်ကကိုစလဲတွေလည်းလာတက်နေတယ်ဆိုတဲ့အခါကျတော့သူတို့ဘက်ကရောဘလို့ပြန်ပြီးတော့တုံ့ပြန်မယ်လို့မျှော်လင့်ရပါလဲ
ဟုတ်ကဲ့ခင်ဗျာစနေနေ့လေညနေစောပိုင်းဖြစ်မယ်ပေါ့မာကိုစလဲအဖွဲ့ကောင်းဆောင်ပြည်တော်စုဝင်ကြီးဦးကျော်တင်စွေကမြန်မာနိုင်ငံကိုစားဒုတိယလာခံမှာမင်းကပြောပါလိမ့်မယ်ဆိုတော့တခြားနိုင်ငံကောင်းဆောင်တွေကပြောထားတာတွေရှိခဲ့တဲ့ဒီပြည်တော်စုဝင်ကြီးဦးကျော်တင်စွေအနေနဲ့လေမြန်မာနိုင်ငံဘက်ကလုပ်နေတဲ့ဟာတွေမြန်မာနိုင်ငံဘက်ကစောင့်ရွက်နေတာတွေဒီကနိုင်ငံတကာနဲ့ပူးပေါင်းစောင့်ရွက်နေတာတွေသတိရခြင်းဒီအခြေအနေတွေကိုသူ့ရဲ့မိန့်ခွန်းထဲမှာထည့်သွင်းပြောဆိုနိုင်မယ်လို့ကျွန်တော်တို့ခန့်မှန်းရပါတယ်။ဒါကနိုင်ငံတကာရဲ့ဝေဖန်ချက်တွေကိုပြန်ပြီးတော့တုံ့ပြန်တဲ့တုံ့ပြန်ချက်မျိုးတွေကိုလည်းကျွန်တော်တို့ကြားကြရလိမ့်မယ်လို့ကျွန်တော်အဲ့လိုမျိုးပြောလင့်ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့နောက်တစ်ခုကပေါ့နော်အခုလို့ကုလသမဂ္ဂထွေထွေညီလာခံကျင်းပပြီဆိုရင်ဒီညီလာခံနဲ့မဆိုင်ပေမဲ့လို့ဒီ site line ဟို events လေးတွေပေါ့နော်တဲမှာရောဗမာတီနဲ့ပတ်သက်လို့တခြားဘာအစီအစဉ်တွေရှိတယ်လို့ကြားမိပါလဲ။
ကျွန်တော်တို့အခုသိထားတဲ့လောက်ကတော့လေဒီ United Nations Global Compact ဆိုတဲ့ကုလသမဂ္ဂလက်အောက်ခံဖွဲ့ကနေပြီးတော့ဒီကြီးမှုကျင်းပပြီးတော့ပေးတဲ့ဆုတမျိုးပေါ့နော်အဲ့ဒါကတော့ဒီ2019ခုနှစ် Sustainable Development Goals ဆိုကျွန်တော်တို့ဒီလိုခိုင်မာတဲ့ Computer Design အမှန်ချက်များနဲ့ပတ်သက်ပြီးတော့ရှင်းဆောင်ဆောင်ရွက်သူတွေဆိုပြီးတော့နိုင်ငံကလူ10ယောက်ကိုပုဂ္ဂိုလ်10ယောက်ကိုရွေးချယ်ပြီးတော့ဆုပေးတာရှိပါတယ်အဲ့ဒီအထက်မှာမြန်မာနိုင်ငံကဒီရွှေတောင်မြို့ကြီးကုမ္ပဏီလီမိတက်ကိုပူးတွဲတည်ထောင်သူတူဖြစ်တဲ့ဦးစောရဲနောင်လည်းပဲစ စုရရှိမှုတူအနေနဲ့ဒီမှာစုကိုလက်ခံရယူကိုရောက်နေပါတယ်ပူဇော်ရဲနောက်နဲ့လည်းပဲကျွန်တော်တို့ BOE အနေနဲ့ပြည်စုံမြတ်ဖို့စီစဉ်ထားတာရှိပါတယ
်ဟုတ်ကဲ့လုံခြုံရေးအခြေအနေရောဘယ်လိုရှိပါလဲဒီကုလသမဂ္ဂထွေထွေညီလာခံမှာကမ္ဘာခေါင်းဆောင်တွေအစုံလာရောက်နေတယ်ဆိုတဲ့အခါကျတော့နယူးယောက်ရဲ့လုံခြုံရေးအခြေအနေကိုလည်းပြောပြပေးပါဦ
းကျွန်တော်ဒီကုလသမဂ္ဂထွေထွေညီလာခံကိုလာပြီးတော့ဒီရောမျိုးမှာလာပြီးတော့တင်ယူလာဒီအချိန်နဲ့ဆိုရင်ကျွန်တော်၃နှစ်နဲ့မနည်းရှိပါပြီဒီနှစ်လုံခြုံရေးကခါတိုင်းနှစ်တွေထက်ကိုလုံခြုံရေးပေါ်ပြီးတော့တင်းကျပ်တဲ့ဘောမျိုးကျွန်တော်တွေ့ရပါတယ်ခါတိုင်းလည်းပဲဒီကန်ဘကဒူညီလာခံကျင်းပတဲ့ကာလမှာညောင်မျိုးကဝင်းကျင်းမှာရဲအင်အားပူချထားတာတခါလမ်းတော်များများကိုဒီကုလသမဂ္ဂအဆောက်အဦရှိတဲ့နေရာရဲ့ဘေးပတ်ဝန်းကျင်ခက်လန်းလန်းကလမ်းတော်များများကိုပိတ်ထားတာအဲ့ဒါမျိုးတွေကျွန်တော်ကြုံရပါပါတယ်ဒါပေမဲ့ဒီနှစ်ကတော့အဲ့ထက်ကိုပို့ပြီးတော့လမ်းပိတ်တာလည်းပိုများပါတယ်ရဲလုံချုံရင်အင်အားလည်းပို့ပြီးတော့ချထားတဲ့ဘောမျိုးကျွန်တော်တွေ့ရပါတယ်ခြုံပြီးတော့ပြောရမယ်ဆိုရင်တော့ဒီကနေ့ဒီနှစ်ကျင်းပတဲ့ကုလသမဂ္ဂထွေထွေညီလာခံကာလအတွင်းမှာမြို့မြို့မှာလူလူကြီးကခါတိုင်းထက်ကိုပို့ပြီးတော့တင်းတင်းကျပ်ကျပ်နဲ့ဂယုတစိုက်ဆောင်ရွက်နေတဲ့သဘောမျိုးကိုကျွန်တော်တွေ့နေရပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုကျော်သိရင်ကျေးဇူးတင်ပါတယ်နော်နောက်ဟိုတင်းတင်းကျပ်ရှိတယ်ဆိုရင်လည်းလှမ်းပြီးတော့ပြောပါအောင
်ဟုတ်ကဲ့ပါခင်ဗျာ
ကုလသမဂ္ဂထွေထွေညီလာခံမှာတင်းယူဖို့ရောက်နေတဲ့ကိုကျော်ကျော်သိန်းကိုဆက်သွယ်မေးမြန်းထားတာဖြစ်ပါလေရှင်ဒီတင်းနဲ့တစ်ဆက်တည်းပဲအခုတန်လှန့်ချိန်မတိုင်ခင်မှာပဲရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံမှာအတူရှင်တွဲနေနိုင်အောင်လုပ်ပေးဖို့စံတမြန်မာအစိုးရမှရှိကြောင်းပြသဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစီနာကပန်ကြားလိုက်ပါတယ်ရိုဟင်ဂျာပြည်ထနာကိုငြိမ်းချမ်းစွာနဲ့ရည်ရှည်အတွက်ဖြည့်ရှင်ဖို့အချက်၄ချက်ကိုလည်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကဒီအမေရိကန်စံတော်ချိန်တောက်ကြနေ့မှာပဲကုလသမဂ္ဂထွေထွေညီလာခံမှာတင်ပြသွားခဲ့တာပါအဲ့ဒီညီလာခံမှာပဲတရုတ်နိုင်ငံကြားရေးဝန်ကြီးဝမ်းယီကတော့ရိုဟင်ဂျာတွေဌာနေပြန်ရေးအတွက်လက်တွေ့ကြတဲ့အကူအညီတွေပေးဖို့ပြောခဲ့ကြတာပါအပြည့်စုံကိုဒေါက်ခင်မျိုးသက်ကပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ပါမခွန်ညိုရင်နယူးယောက်မှာကျင်းပနေတဲ့84ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာစက်တင်ဘာ29တောက်ကြနေ့ကဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ဟာစီနာကရိုဟင်ဂျာတွေဌာနေပြန်ပို့ရေးနဲ့ပတ်သက်ပြီးတော့ရည်ရှည်အတွက်ဖြည့်ရှင်းဖို့အချက်၄ချက်ပါတဲ့အဆိုပြုချက်ကိုတင်ပြခဲ့တာပါ
Today, I would like to reiterate some of the proposals. First, Myanmar must manifest clear political will supported by concrete actions.
ရင်တော့ကတင်ပြခဲ့တယ်လို့ပဲဒီကနေ့ကျမထပ်ပြီးတော့တင်ပြချင်ပါတယ်ပထမအချက်အနေနဲ့ရိုဟင်ဂျာတွေမြန်မာအတိုင်းဝိုင်းနဲ့ရေရှည်အတူရှင်တွဲနေထိုင်ရေးအတွက်နိုင်ငံရေးအရာဆန္ဒရှိကြောင်းမြန်မာဘက်ကရှင်းရှင်းလင်းလင်းပြသပြီးခိုင်ခိုင်မာမာလှုပ်ပြဖို့ပါလို့ဇဂပြန်ကနေတဆင့်ပြောဆိုသွားတာပါဒုတိယအချက်ကတော့ရိုဟင်ဂျာတွေကြားမှာယုံကြည်မှုတည်ဆောက်ပေးဖို့အတွက်ခွဲခြားဆက်ဆံမှုတွေမလုပ်ဘဲခွဲခြားတဲ့ဥပဒေတွေဖျက်သိမ်းဖို့နဲ့ရခိုင်မြောက်ပိုင်းကိုရိုဟင်ဂျာကိုယ်စားလှယ်တွေတောရောက်ကြီးရှုပ်ခွင့်ပေးဖို့ဖြစ်ပါတတိယအချက်အနေနဲ့ကတော့ရိုဟင်ဂျာတွေရဲ့လုံခြုံစိတ်ချရာအရေးကိုအာမခံဖို့ရခိုင်ပြည်နယ်တွေကနိုင်ငံတကာအဖွဲ့တွေအရက်ဖက်စောင့်ကြည့်ရေးတွေချထားပေးဖို့ဖြစ်ပြီးသရုပ်ထအချက်ကတော့နိုင်ငံတကာအတိုင်းဝိုင်းနေနဲ့ရိုဟင်ဂျာပြည်ထနာရဲ့အကြောင်းရင်းကိုထုတ်ဖော်ပြောဆိုပြီးကျူးလွန်သူတွေပြစ်ဒဏ်ခံရစေဖို့အတွက်လှုံ့ဆော်ပေးဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာကပြောကြားခဲ့တာဖြစ်ပါတယ်ရိုဟင်ဂျာဒုက္ခသည်တွေဟာမြန်မာနိုင်ငံမှာလုံခြုံမှုလွတ်လပ်မှုတွေမရှိတဲ့အတွက်မပြန့်နိုင်ကြတာဖြစ်ပြီးဒါကိုနိုင်ငံတကာအတိုင်းအဝန်းကနားလည်ဖို့လဲပန်ကြားခဲ့တာပါရိုဟင်ဂျာဒုက္ခသည်ပြဿနာဟာဘင်္ဂလားဒေ့ရှ်နိုင်ငံအတွက်ဆိုးဆိုးဝါးဝါတက်ရောက်မှုရှိနေတာမို့ဒီဒုက္ခသည်ပြဿနာကိုနိုင်ငံတကာကဝိုင်းဝန်းဖြေရှင်းပေးကြဖို့လဲဝန်ကြီးချုပ်ဟာစီနာကပြောကြားခဲ့ပါတယ်82ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံတို့ကတော့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကအချက်၅ချက်ပါအဆိုပြုချက်ကိုတင်သွင်းခဲ့တာဖြစ်ပြီးအဲ့ဒီထက်မှရခိုင်ရေးဖြေရှာတဲ့ကိုဖီအန်ကွန်ရှင်ရဲ့အကြံပြုချက်တွေကိုအပြည့်အဝအကောင့်ထဲပေါ်ပေးဖို့ပြင်ရခိုင်ပြည်နယ်ထဲမှာကုလသမဂ္ဂနဲ့တွဲပြီးအရက်ဖက်ကစောင့်ကြည့်နိုင်တဲ့ဘေးကင်းတဲ့ဇုံတစ်ခုဖန်တီးပေးဖို့ပါပန်ကြားခဲ့တာပါ။ဒါပြင်ရခိုင်ပြည်နယ်တွင်အကြံဖက်မှုတွေရဆိုင်ဖို့ကုလသမဂ္ဂအတွင်းမှုချုပ်ကမြန်မာနိုင်ငံနဲ့အချက်လက်ရှာဖွဲ့ချက်ချင်းဆီလို့ဖို့နဲ့ရိုဟင်ဂျာတွေနေရာပြန်ရေးလှုပ်ဆောင်ဖို့ပါပါဝင်ပါတယ်။နိုင်ဆက်84ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံကြီးမှာပဲမလေးရှားဝန်ကြီးချုပ်မဟာသီယာမိုဟာမက်ကတော့ကမ္ဘာတစ်လုံးပြဿနာတွေထဲမှာအိုးအိမ်ပြောင်းရွှေ့အခြေချသူတွေရဲ့အခြေအနေဟာတိတ်ကိုဆိုးဝါးနေကြောင်းနဲ့ဒီထဲမှာရိုဟင်ဂျာတွေရဲ့အခြေအနေကအဆိုးဆုံးဖြစ်ပြီးကုလသမဂ္ဂကအရေးယူဆောင်ရွက်ဖို့ပြက်ကွက်နေတယ်လို့ဝေဖန်ခဲ့ပါတယ
် Mr. President I must again refer to the fate of Rohingyas in Myanmar.Many colonies of the
world. ဒါပါပတိကြီးခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံကရိုဟင်ဂျာတွေကိုဥပမာပေးပြီးပြောချင်ပါတယ်။အနောက်နိုင်ငံတွေရဲ့ကိုလိုနီဖြစ်ခဲ့တဲ့နိုင်ငံအများပြားဟာလွတ်လပ်ရေးရသွားတဲ့အခါမှာသူတို့နိုင်ငံသားမဟုတ်သူတွေကိုမောင်းထုတ်လို့လေ့ရှိကြပါတယ်။ဒီအထက်မှာမြန်မာနိုင်ငံလောက်ဆိုးဝါးတဲ့ နိုင်ငံတော့မရှိပါဘူးလို့မလေးရှားဝန်ကြီးချုပ်ကပြောသွားတာပါဒီလိုရက်ဆက်မှုတွေကိုဟန့်တားဖို့အတွက်အကူအညီကင်းမဲ့နေတာဟာကုလသမဂ္ဂရဲ့စွမ်းအားနဲ့လှုပ်ဆောင်နိုင်မှုကိုရောပါစေတာပဲလို့လည်းဝေဖန်ခဲ့ပါတယ်ဒီတောက်ကြံတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာပဲတရုတ်နိုင်ငံတော်ကောင်စီဝင်ဖြစ်တဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကတော့ရိုဟင်ဂျာတွေထားနေပြန်ရေးအတွက်လက်တွေ့ကျတဲ့အကူအညီတွေပေးဖို့တောင်းဆိုခဲ့ပါတယ်
Myanmar and Bangladesh, with the mediation efforts of China, have reached a new common understanding on accelerating the work for the return of displaced.
တရုတ်နိုင်ငံသားဝင်ကြီးဝန်ကြီးကဘာသာပြန်ကနေတဆင့်ပြောသွားတာပါ။အိုးအိမ်ပြောင်းရွှေ့နေထိုင်ကြသူတွေထားနေကြရင်လည်းပတ်သက်ပြီး Bangladesh နဲ့ Myanmar တို့ကြားလှုပ်ဆောင်နေမှုမှာတရုတ်ရဲ့ဂျားဝင်ဆောင်ရွက်ပေးခဲ့မှုကြောင့်အခုနှစ်နိုင်ငံကြားဘုံသဘောတူညီမှုအစ်စ်တွေရခဲ့ကြောင်းဒီကိစ္စအောင်မြင်အောင်လှုပ်ဆောင်နေတာဟာတိတ်မလွယ်လာကြောင်းဒါပေမဲ့ပြဿနာအတွက်အဖြေမရဘူးဆိုပြီးဘာမှမလုပ်ဘဲဆောင်နေမယ်ဆိုရင်လူသားချင်းစာနာမှုဆိုင်ရာအခြေအနေတွေပိုဆိုးလာမှာဖြစ်ပြီးတော့ရခိုင်ရင်းနဲ့ပတ်သက်ပြီးနောက်ဆုံးအဖြေရှာနိုင်မှုအတွက်လက်တွေ့ကျလှုပ်ဆောင်မှသာဌာနေပြန်ပိုးရေးအတွက်အခြေအနေတွေဖြစ်လာမယ်လို့ပြောပါတယ်။ဒါကြောင့်ကုလသမဂ္ဂအဖွဲ့အစည်းတွေအပါဝင်သက်ဆိုင်ရာအဖွဲ့အစည်းအသီးသီးကဒီလုပ်ငန်းစဉ်နောက်မပြောင်းမနေရှေ့ဆက်သွားအောင်ပါဝင်ကူညီရမှာဖြစ်ကြောင်းလည်းပြောတိုက်တွန်းပြောကြားခဲ့တာပါ။ရွှင်ကြားဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခဒဲရီကိုပြန်ပြီးလက်ခံမယ်လို့ပြောကြားထားတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောကုလသမဂ္ဂအဖွဲ့အစည်းတချို့နဲ့ပါလက်တွဲပြီးဆောင်ရွက်နေတာလည်းဖြစ်ပါတယ်မှတ်ခွန်းညီ
။ကောင်းပါပြီရှင်။ဟုတ်ကဲ့ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကတချို့ကတော့မြန်မာပြည်ဘက်ကိုပြန်လာနေကြပေမဲ့တချို့ကလည်းအခြေခံလူ့ဖွံ့ဖြိုးတွေမရလို့ပြန်ကျင်ပေမဲ့မပြန်ဘူးလို့ပြောနေကြတဲ့သူတွေလည်းရှိပါတယ်ဒီအကြောင်းကိုတော့မဆုမွန်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်ဘင်္ဂလားဒေ့ရှ်ရောက်သိမ်းနဲ့ချီတဲ့ဒုက္ခသည်တွေထဲမှာလည်းမြန်မာနိုင်ငံကိုပြန်လို့သူတွေရှိနေကြပါတယ်။ဒါပေမဲ့လည်းနေရပြန်တဲ့အခါမှာသူတို့အတွက်လုံခြုံမှုနဲ့အခြေခံအခွင့်အရေးတွေရဖို့လည်းတောင်းဆိုနေကြတာပါ။မော်နော့မြို့နယ်ကနေအခုခါမှာတော့မိသားစုဝင်12ယောက်နဲ့အတူဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားကကုတုပလောင်ဒုက္ခသည်စခန်းမှာနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်တဦးဖြစ်တဲ့ဆူရက်အလန်ကတော့စခန်းထဲမှာမပြည့်မစုံနေထိုင်နေရတယ်လို့ VOA ဘင်္ဂလားဒေ့ရှ်ဌာနကပြောပါတယ်ဒီအတွက်လေသားသမီးတွေရဲ့ရှေးရည်ဟာစိတ်ပူစရာကောင်းတယ်လို့ပြောခဲ့တာ
ပါ။ I'm not sure about it. On a holiday, you know, so we on a bummer hunt for her. Mama
program. ကျွန်တော်နဲ့တင်ညာတင်ပြရမျိုးမရှိတဲ့အတွက်ကျွန်တော်တို့ကလေးရဲ့အနာကတနေ့တဲ့တနေ့ပြစ်စီလာနေပါတယ်။ဒါကြောင့်လဲဒီစကန်နေမှာတစ်စက္ကန့်လေးတော့မနေကြတော့ပါဘူး။ကျွန်တော်တို့ရဲ့နိုင်ငံသားခွင့်ရေးဘေးကင်းလုံခြုံမှုတွေသာရှိမယ်ဆိုရင်ကျွန်တော်တို့ချက်ချင်းပြန်ပါပါ
2019ဩဂုတ်လထဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARS ရိုဟင်ဂျာအစိုးရအုပ်စုကိုမြန်မာစစ်တပ်ကလိုက်လံရှင်းလင်းရာကနေတိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာပါမြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်မခံပေမဲ့ဒုက္ခသည်တွေပြန်လည်လက်ခံမှုအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံ UNHCR နဲ့ပါတီးခြားသည့်သဘောတူညီချက်တွေကိုလက်မှတ်ရေးထိုးထားတာပါဒါပေမဲ့လည်းဒုက္ခသည်နေရပြန်ဖို့ရေးနှစ်ကြိမ်တိုင်းစီစဉ်ခဲ့တာတွေမအောင်မြင်ဖြစ်ခဲ့ပြီးတော့နောက်မှာတော့အပြန်အလှန်အပြစ်တင်တာတွေလည်းရှိခဲ့ပါတယ်ရိုဟင်ဂျာဒုက္ခသည်ဆူရက်အလန်ကတော့အခြေခံအခွင့်အရေးတွေနဲ့တရားမျှတမှုတွေရရှိမှသာနေရပြန်ဖို့ဆုံးဖြတ်ထားတယ်လို့ပြောပါတယ်ဒီနေ့
တော့ဒုက္ခသည်များလည်းသူ
စတင်မျိုးပြန်မှုကျွန်တော်တောင်းဆိုထားတာတချို့ရှိပါတယ်ဒါတွေကတော့နံပါတ်1နိုင်ငံသားခွင့်ရေးပြန်လည်ရရှိရေးနံပါတ်2ဘေကင်းလုံခြုံရေးနံပါတ်3ကုလသမဂ္ဂလုံခြုံရေးတပ်ဖွဲ့နံပါတ်4ကတော့ကျွန်တော်ဖို့ရာဇဝတ်မှုတွေကျူးလွန်ခဲ့သူတွေကိုဥပဒေနဲ့ညီရေးယူဖို့နဲ့နှစ်နာဆုံးရှုံးခဲ့ရတာတွေကိုအယောပေးဖို့ဖြစ်ပါတယ်
ကုလသမဂ္ဂရဲ့ခန့်မှန်းချက်အရ2019ခုနှစ်မှာတော့နောက်ထပ်ရောက်လာသူတွေနဲ့ပါဆိုရင်အခုခါမှာ6သိန်းကျော်အထိရှိနေတဲ့ဒုက္ခသည်တွေနေရပြန်ရေးမရေမရာဖြစ်နေချိန်မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်တွေကိုတတိယနိုင်ငံတွေကလက်ခံမှုဆန္ဒရှိမရှိသဘောထားမေးမြန်းတာတွေလည်းရှိနေပါတယ်ဒုက္ခသည်အရေးဖြေရှင်းမှုနည်းလမ်းတစ်ခုကတော့တခြားနိုင်ငံတစ်ခုခုကလက်ခံမှုလမ်းဖွင့်ထားကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဒေါက်တာအက်အဗ်ဒူမိုမန်ကဒီသတင်းမှတ်ထဲမှာပဲနယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂနှစ်ပတ်လည်အထွေထွေညီလာခံအတွင်းမှာသတင်းထုတ်တွေကိုပြောခဲ့တာပါ။ဒါပေမဲ့လည်းဒုက္ခသည်တွေကိုအလုံးအရင်းနဲ့လက်ခံမှုထက်လူကြားကောက်လောက်အောင်မပြောပါလောက်တဲ့အရေးအတွက်လောက်ကိုသာလက်ခံမှုပြောဆိုနေတဲ့နိုင်ငံတချို့သာရှိနေသေးတယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်။
မဆုမုံပြောပြသွားတာပါရှင်အခုတော့အာဖရိကရဲ့နိုင်ငံရေးဖြစ်စဉ်တွေပေါ်မှာဘယ်လိုစကားလုံးတွေတုံးပြီးတော့ပြောကြသလဲဆိုတာကိုလည်းနားဆင်ကြရပါမယ် အာဖရိကနိုင်ငံရေးဖြစ်စဉ်တခြားလုံးကိုကြည့်မယ်ဆိုရင်အာဂရိလိုက်စားမှုတွေနဲ့ဗျံပရာဖြစ်မှုတွေခြေတာမဟုတ်ဘဲတိထက်ပိုးပြီးတော့စိတ်ဝင်စားစရာကောင်းတာတွေလည်းရှိပါသေးတယ်။အာဖရိကတိုက်သားတွေဟာနိုင်ငံရေးဖြစ်ပေါ်တိုးတက်မှုတွေကိုထုတ်ဖော်ပြောဆိုရမှာစကလုံးပြောင်ပြောင်နဲ့တခါတရံမှာရီမောစရာစကားစုလေးတွေကိုလည်းတုံပြီးတော့ပြောတတ်ကြပါလေ။ Oxford University Press ကထုတ်တဲ့Internet online ပေါ်ကအာဖရိကနိုင်ငံရေးအဘိဓာန်ကတော့ဒီလိုစကားလုံးနဲ့စကားစုလေးတွေကိုစူးစမ်းပြီးတော့အထိပ္ပယ်ဖော်ပြထားပါတယ်။ VOA သတင်းတောက်မိုဟာမက်ယူဆုဖ်ရဲ့သတင်းပေးပို့ချက်ကိုကိုရဲမင်းထွန်းကပြောပြမှာပါရှင်
။အာဖရိကတိုက်သားတွေဟာသူတို့ဘဝတွေအပေါ်အကောင်အဆိုးဩဇာတက်ရောက်လေးရှိတဲ့နိုင်ငံရေးဖြစ်ပေါ်တိုးတက်ပြောင်းလဲမှုတွေကိုသူတို့ရဲ့နေ့စဉ်ဘဝအတုံးစကားလုံးလေးတွေနဲ့ခိုင်းနိုင်ပြီးပုံဖော်ပြောဆိုကြပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာဇုံနယ်မြေတတ်မှတ်ခြင်းဇုံလင်းဆိုတာကဒီမှာလိုအစအဦးတွေကိုအခြေခံပြီးနယ်မြေတွေတပ်မတ်တာမဟုတ်ပါဘူး။နိုင်ဂျီးရီးယားနိုင်ငံတောင်ပိုင်းနဲ့မြောက်ပိုင်းကြားအာနာခွဲဝေထားမှုကိုဆိုလိုတာပါ။ကင်ညာနိုင်ငံမှာတော့တမရပြည်နယ်အုပ်ချုပ်ရေးမှုနဲ့လွှတ်တော်အမတ်၃ရောက်စလုံးကိုစုပြီးမဲပေးဖို့ဆွဲတဲ့ပါတီကိုကုတ်အင်းကြီးဝစ်ကုတ်နဲ့ဘောင်းဘီ၃မျိုးစလုံးပါတဲ့ 3 piece suit အနောက်တိုင်းဝစ်စုံလို့ကင်ညာသားတွေကခေါ်ကြပါတယ်။ဒီလိုစကားလုံးလေးတွေအသုံးပြုတဲ့ဘာသာစကားအတွက်အမိတန်တစ်ခုတော့လိုပါတယ်လို့ Oxford ကျောင်းသား Sa'i Hosseini ကဆိုပါတယ
် We thought that you would give us an opportunity to basically shine a light on the diversity of words and diversity
Africa နိုင်ငံကြီးရလာတဲ့အမျိုးပေါင်းစုံလင်တဲ့စကားလုံးနဲ့သူတို့ရဲ့အဓိပ္ပာယ်တွေကိုစင်စင်လင်းလင်းနဲ့လွယ်လွယ်ကူကူနားလည်အောင်လုပ်ပေးနိုင်မဲ့အခွင့်အရေးတရားပေါ်ပေါက်လာတာပဲလို့ကျွန်တော်ထင်ပါတယ်ဒီစကားလုံးတွေဟာအင်းနဲ့အားနဲ့နိုင်ငံရေးမှာပြောင်းလဲနေရတွေကိုလှစ်ဟပုံဖော်ထားတာပါအခုခေတ်အာဖရိကမှာမကြာခဏအဆုံးပြုနေကြတာဖြစ်ပေမဲ့ဒီစကားလုံးတွေကိုရန်ဖန်ရန်ခါလူတွေကအမှတ်တမဲ့ဖြစ်နေကြပါတယ်ဒီစကားလုံးတွေတဲ့အတိတ်တွေအများကြီးရှိတာကြောင့်ဒါတွေကိုဆင်းလင်းပေးဖို့အခွင့်အရေးတရားဖြစ်တယ်လို့မြင်ပါတယ်ဥပမာဝမ်ပိုက်ထဲကအခြေခံအဆောက်အအုံ stomach infrastructure ဆိုတဲ့စကားလုံးလိုဟာမျိုးကအခုခေတ်တိုင်းနိုင်ငံရေးကိုလူတွေဘလို့လုံနေကြကြလဲဆိုတာကိုနားလည်နိုင်ဖို့အထောက်အကူပေးမှာပါ
One Byte ထဲကအခြေခံအဆောက်အုံ Stomach Infrastructure ဆိုတဲ့စကားလုံးကိုနိုင်ဂျီးရီးယားနိုင်ငံ2015ခုနှစ်ရွေးကောက်ပွဲမှာနိုင်ငံရေးသမားတစ်ယောက်ကစတင်ခဲ့တာပါသူကမဲဆန္ဒရှင်တွေကိုဖွံ့ဖြိုးတိုးတက်ရေးဆိုတဲ့စကားလုံးမျိုးပြောမဲ့အစားစစ်သားဟင်းနဲ့ထမင်းပေးမယ်လို့ကတိပေးခဲ့ပြီးရွေးကောက်ပွဲမှာအနိုင်ရခဲ့တာပါပြည်ထောင်နိုင်ငံမှာတော့ပါတီတစ်ခုကနေနောက်တစ်ခုကိုပြောင်းတဲ့နိုင်ငံရေးသမားတွေကို transhumans လို့ခေါ်ပါတယ်။တရိတ်ဆန်တွေစကြတစ်ခုကနေနောက်တစ်ခုကိုပြောင်းတဲ့အလေးထားကိုဖော်ပြတဲ့အသုံးအနှုန်းပါ။ဂါနာနိုင်ငံမှာတော့ပါတီတစ်ခုကလာတဲ့သမ္မတနဲ့တခြားပါတီကလွှတ်တော်အမတ်ကိုထောက်ခံရင် scandal block style မဲပေးတာလို့ခေါ်ပါတယ်။နောက်ကံကြာအသုံးအနှုန်းလေးတစ်ခုကတော့စိတ်ဆက်ဆွေးနွေးရေး democracy negotiated democracy ပါ။အဓိပ္ပာယ်ကရွေးကောက်ပွဲမလုပ်ခင်ကတည်းကအဖွဲ့အစည်းတွေအကြားအာဏာခွဲဝေဖို့စီစဉ်ညှိနှိုင်းထားတာကိုဆိုလိုတာဖြစ်ပါတယ်။အာဖရိကဘာသာစကားကြွမ်းကျင်သူကီမာနီအန်ဂျိုဂူကလူတွေနေရာတကာမှာဒီလိုစကားလုံးလေးတွေဖန်တီးအသုံးပြုနေတာကိုဝေါ်ဟာရချက်တွင်တာလို့ပြောပါတယ်
။ It brings in a certain playfulness in our politics, a certain humor, a certain ingenuity.A certain relaxation of atmosphere and normalization
ဒါကျွန်တော်တို့နိုင်ငံကြီးမှာမြူးမြူးကြွကြွဖြစ်လာစေသလိုတချို့ရဲစရာမောစရာတွေတချို့ညံကူမြူးစရာတွေစိတ်ဖြည်စရာပတ်ဝန်းကျင်အခြေအနေတွေဖြစ်လာစေပါတယ်ဒါတွေကြောင့်နိုင်ငံကြီးနဲ့လူတွေရဲ့နေတူတူဝါအတွေ့အကြုံတွေနဲ့တိတ်ဝေးกว่าမနေတော့ဘူးပေါ့
အဲ့ဒီနိုင်ငံကြီးအသုံးအနှုန်းတွေပါတဲ့ Oxford Arbiter မှာလွန်ခဲ့တဲ့နှစ်ပေါင်း30ကျော်ကအာဖရိကတိုက်မှာပါတီစုံဒီမိုကရေစီကျင့်သုံးခြင်းကစလို့လူတွေတွင်တွင်ကြဲကြဲသုံးနေတဲ့စကလုံးပေါင်း350ပါရှိပါတယ်။အရင်စကလုံးအဟောင်းတွေကိုလူတွေမသုံးကြတော့ဘဲလူတွေကပဲစကလုံးအစ်စ်တွေကိုဖန်တီးပြီးနိုင်ငံရေးကိုဝေဖန်နေကြတာနဲ့အတူဒီ Oxford Arbiter ပါစကလုံးအသုံးအနှုန်းတွေဟာလည်းအချိန်နဲ့အမျှပြောင်းလဲနေဦးမှာဖြစ်ကြောင်းကင်ညာဝန်ကြီးချုပ်ဟောင်း Raila Odinga ကပြောကြောင်းပါ
ကိုရမင်းထွန်းပြပြသွားတာပါရှင် VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါလေရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။မြန ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို19နဲ့25မီတာတွေမှာထုတ်လင်းပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကစနေမနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ2440 51လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်တွေ American Indian သုံးအင်္ဂလိပ်သင်ကန်းစာနဲ့အတူအမျိုးသမီးခန္ဓာမှာနားဆင်ကြရမှာက
ဒီနေ့ဒီပင်ရမရခဲ့လို့ရှိရင်တစ်သက်လုံးဘယ်တော့မှသိချင်းဆောင်မှာမဟုတ်ဘူးဆိုတာတိရဲကစားမလို့ဘာပဲဖြစ်ဖြစ်ဆိုပင်ရရေးကိုပဲဦးစားပေးပြီးသူများကို
အမေရိကန်ကိုလာရောက်အခြေချရင်အခက်အခဲတွေကြားကပညာရေးစုံကန်းတိုင်အောင်ကြိုးစားသင်ယူခဲ့တဲ့ချင်းတိုင်းရင်သူမိုင်နဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ကြရမှာပါအခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားနေကြတဲ့မြန်မာပြည်ကြောင်သတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အာဘော်မပြည့်မတ်ဤတန်စင်နဲ့တူကောက်နှုတ်တင်ပြပေးထားပါတယ်နားဆင်ကြရအောင်ပါရှင်
ဇော်ဂျီကနေယူနီကုတ်ပြောင်းလဲတာကြောင့်နောက်ဆုံးမှာတော့မြန်မာဒီဂျစ်တယ်လောကကလည်းခင်မိတော့မယ်ဆိုတဲ့ခေါင်းစဉ်နဲ့ AFP သတင်းဆောင်မတစ်ပုဒ်ကိုစက်တင်ဘာ29ရက်နေ့မှာဖတ်ရပါတယ်။ Google Maps မြေပုံလမ်းညွန်သုံးတာကအစ Wikipedia သုတဆုံဆိုင်တဲ့နာရီမှာမြန်မာလူရှာဖို့ပိုလွယ်လာစေမယ့် Mobile Phone နဲ့ Online စက်တွေစနစ်ကမ္ဘာတစ်ဝှမ်းမှာတပြေးတည်းသုံးနိုင်တဲ့ယူနီကုတ်ကွန်ပျူတာစနစ်ကိုတည်ယဝင်သုံးတော့မယ်လို့យေတာထားတာပါ။Unicode စနစ်ကိုပြောင်းလိုက်တာကမြန်မာ digital လောကအတွက်အကျိုးများမယ်ဆိုပေမဲ့လည်းကူးပြောင်းစဲကာလမှာတော့အခက်အခဲတွေရှိနိုင်တယ်လို့အနည်းပညာကျွမ်းကျင်သူတွေကသတိပေးထားတဲ့အကြောင်းရေးထားပါတယ်။ Unicode စနစ်ကိုစပြီးတော့အသုံးပြုတဲ့နေရာမှာမြန်မာကနောက်ကျနေရလို့ဆိုပါတယ်။ Unicode စနစ်ထည့်မထားခင်တုန်းကဆိုရင်အသုံးပြုနေကြဇော်ဂျီစနစ်နဲ့ရေးထားတဲ့မြန်မာစလုံးတွေကိုအပြင်လူတွေကဖတ်လို့မရပါဘူး။အတိတ်ပဲပေါ်များတဲ့သင်္ကေတအနည်းနဲ့ပဲတွေ့ရတာကြောင့် website internet ဆာမျက်နှာတွေမှာလည်းသိချဖတ်လို့မရဘာသာပြန်တာတွေနဲ့အတန်နဲ့အမိန့်ပေးလို့ရတဲ့ software တွေမှာလည်းမြန်မာလိုသုံးလို့မရပဲဖြစ်နေကြတာလို့ဆိုပါတယ်။အော်တိုဘားလာတရနေ့မှာ Unicode စနစ်အစ်ကိုမြန်မာကတရဝင်စတင်သုံးဆွဲရနေဖြစ်တဲ့အတွက် UD လို့သတ်မှတ်ကြပါလိမ့်။တရနေ့နောက်ပိုင်းကစပြီးတော့အစိုးရရုံးတွေဆက်သွယ်ရေးနည်းပညာကုမ္ပဏီတွေဗန်တွေနဲ့သတင်းဌာနတွေမှာ Unicode ကိုမဖြစ်မနေသုံးဖို့ဥပဒေချမှတ်ထားတာဖြစ်ပါတယ်။စစ်ဆေးရလက်ထက်တုန်းကတီးခြားဖြစ်နေတဲ့မြန်မာနိုင်ငံဟာတကွာလုံးကတုံးနေတဲ့စလုံးစနစ်ကိုမတုံးနိုင်တာကြောင့်လည်းပိုပြီးတော့တီးခြားဖြစ်ရတယ်လို့ဆိုပါတယ်။တခြားနိုင်ငံတွေမှာဒီပြင်းညီစနစ်တုံးနိုင်ဖို့ Microsoft နဲ့ Apple ကုမ္ပဏီတွေကပြီးခဲ့တဲ့နှစ်ပေါင်းများစွာကတည်းကကူညီပေးခဲ့ပေမဲ့လည်းအနောက်နိုင်ငံတွေကမြန်မာနိုင်ငံပေါ်ချထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကြောင့်မြန်မာကိုမကူညီနိုင်ခဲ့ဘူးလို့ဆိုပါတယ်။2011ခုနှစ်မြန်မာနိုင်ငံပွင့်လင်းလာချိန်မှာစပြီးတော့အသုံးများလာတဲ့ Zogi Font စလုံးစနစ်ကိုနိုင်ငံဥယျာဉ်90ရာခိုင်နှုန်းကတုံးနေတာကြောင့် Unicode စနစ်ကိုပြောင်းလိုက်ရင် Zogi စနစ်ဟောင်းတွေရေးထားတာတွေကိုဖတ်မရဘဲဖြစ်သွားမှာကိုစိုးရိမ်နေကြတယ်လို့ဆိုပါတယ်။ Zogi စနစ်ဟာမြန်မာဘာသာတစ်ခုရဲ့နဲ့ပဲရေးလို့ဖတ်လို့ရပြီးတော့တိုင်းနာဘာသာစကားတွေအတွက်မတုံးနိုင်တဲ့အပြင်တခြားစနစ်တွေနဲ့လည်းတွဲပြီးတော့တုံးလို့မရဘူးလို့ဆိုပါတယ်။လူသုံးများတဲ့လူမှုကွန်ရက် Facebook ကတော့ Zogi ရော Unicode ရောဖတ်နိုင်တဲ့စနစ်ကိုအလိုလျောက်ထည့်ပေးပြီးသားဖြစ်လို့အသုံးပြုသူတွေအတွက်အဆင်ပြေနေတယ်ဆိုပေမဲ့လည်းတခြားနားထောင်တဲ့ mobile phone application Jux မှာတန်းနဲ့ချီတဲ့မြန်မာတခြားနာမည်တွေကိုအလင်းမြောင်လို့ Unicode နဲ့ပြောင်းရတော့ခက်တယ်ဆိုပြီးတော့ဆောင်းပါရှင်ကဆိုပါတယ်။ဒါပြင် model name နဲ့ phone account 10ခန်းနဲ့15ရာခိုင်နှုန်းလောက်ကစနစ်တစ်ကိုပြောင်းလဲဖတ်နိုင်စွဲမရှိတော့တဲ့အတွက်တက်တာတဲ့ phone account တွေကိုပဲဝယ်သုံးနိုင်တဲ့အောက်ခြေလူတန်းစားတွေအတွက်လည်းအခက်အခဲဖြစ်နိုင်တယ်လို့ရေးထားတာကိုဖော်ပြပါတယ်ရှင်။
မြန်မာနိုင်ငံကိုပြန်ရင်လဲလူမျိုးတုံးတက်ဖြတ်မှုနောက်တစ်ခုနဲ့ကြုံရနိုင်တဲ့ရိုဟင်ဂျာဒုက္ခသည်တွေဆိုတဲ့ခေါင်းစဉ်နဲ့ဂျိုရှူဝါကာလန်စစ်ကရေးထားတာကိုစက်တင်ဘာလ26ရက်နေ့မှာ worldpoliticsreview.com မှာဖတ်ရပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကလက်ရှိရိုဟင်ဂျာဒုက္ခသည်တသန်းကျော်ပြန်လာဖို့မြန်မာအစိုးရကတိုက်တွန်းနေပေမဲ့မြန်မာဖက်ချန်းကအခြေအနေဟာကမ္ဘာအကြီးဆုံးဒုက္ခသည်စခန်းထက်ပိုပြီးတော့ဆိုးနေသေးတယ်လို့ဆောင်းပါးရှင်ကဆိုပါတယ်။ဒါကြောင့်လည်းမြန်မာနိုင်ငံဘက်ကိုပြန်ပို့ဖို့ကြိုးစားတဲ့နှစ်ကြိမ်လုံးမအောင်မြင်လားလို့ထောက်ပြပါရတယ်။ဘင်္ဂလားဒေ့ရှ်အစိုးရကတော့ ဒုက္ခသည်တွေမြန်မြန်ပြန်ထွက်သွားစေခြင်းနဲ့အတွက်နေရပြန်ရေးလုပ်ငန်းစဉ်ကိုထောက်ခံပြီးဒုက္ခသည်စခန်းတွေကိုနေထိုင်ရေးအခြေအနေဆိုးရွားအောင်တမင်လုပ်နေတယ်လို့ဆိုပါတယ်။စတင်ပါလအစောပိုင်းကလည်းဒုက္ခသည်စခန်းတွေအတွင်မိုဘိုင်းအင်တာနက်ဖုန်းဖြတ်လိုက်တာကြောင့်လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးလုပ်ငန်းတွေခက်ခဲလာပြီးအဲ့ဒီလောက်ရကိုလူခွင့်ရေးလှုပ်ရှားတဲ့အဖွဲ့တွေက Bulu, Taupia Tavare, Bangladesh Pekka, Doka, the Riachini, Sura, Gube, Jani, Yare, Chema, Nyama Beka, Chini, Do, Suni, Aguram, Tija Bulu, Suvare, Bangladesh Nanga, Dream, Rohingyari, Joniare, Dokare, Nyamadi, Jayan, Joame, Chiniga, Bosure, Lu, Mimanto, Yivare, Yakindi, Nedrusel, Nitani, Jare, Rohingyari, Chini, Suyabi, Lumurong Tapia Kayame and DNA down Jonai Nelu, Yamananga Sayakula, Tamaga, Chelle, Shapuyi Puega, Bigger Trimper, Topianet, C and Kanzama, Popia Tavare, Lungere Nit, Rohingyari, Bangladesh Pegu, Tatwazi Gere, Yakain Dita Rim, Yama, Suya, Sitaya, Nemi Shin and Muma, Luku Ye Chupau de Darwin Shidu, the Choguda, Ye Utabi, Grin Rin Jeje, Sisi, Ye Uramu, Mishi Bulule, Wivan Tavare. Pama Lumio Miazu Shida Mimanangama, Rohingya Repo Sanazi Len Nera Jao, Rohingya Aye Chini Pokamla Nangulu, Sambashin Yitaragu Payavarish.
Rasimashin, Lamaka and Pripa Kari a train, a Yatari, Chigai Pinchin, Nuina Patalu, Diana Digariga, the Joku Serita, Sui Muni to Sosan Portaku down to the Mille Trapoli Bari. ပဲပွဲရကြအရက်သားရိရေးစားတဲ့ချင်းလေးစားတာတွေကိုစုံစမ်းဖော်ထုတ်ဖို့ဘယ်လောက်အထိအရေးကြီးပါသလဲအဖြစ်မှပေါ်ပေါက်ဖို့ဆိုရင်ဘယ်သူတွေကဘယ်လိုပုံစံနဲ့စုံစမ်းဖော်ထုတ်နိုင်မလဲဆိုတာတွေကို ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်
VOA
အခုဆက်လက်နားဆင်လေ့လာကြရမယ်။အမေရိကန်စတိုင်အီဒီယံအသုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလာတန်ခါစီစဉ်ပို့ချပေးပါမယ်ရှင်။ဒီကနေ့မှလည်းကျင်းပမယ်အီဒီယံအသုံးကတော့
lip service ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက SERVICE service ka tkhukhu ko lout saung pi da so lo script khun ye dai yai ti be ka ro nout ne tkhukhu ko lout saung pi da bo lip service de lai phet de kriya ka ro give give da ma mho pay pay phit pi ro give lip service da ma mho yin pay lip service lo pyo lo ya ba de idiom ti be ka ro tkhukhu ko lout pi ba me ကိုကူကိုထောက်ခံပါတယ်သဘောတူပါတယ်ဆိုပြီးတကယ်တော့လက်တွေမှာစိတ်ထဲကမပါနားကြောက်အောင်အပြောတက်တက်လုပ်တာမျိုးတကယ်လက်တွေလုပ်ပေးတာဘာမှမရှိတာကိုဆိုလိုတာဖြစ်ပါတယ်ဒီလုံးနဲ့ပတ်သက်လို့
George Groupie ရဲ့ဥပမာကိုနားဆင်ကြကြရအောင်They paid lip service that the elections will be free and fair, but they had no intention of doing so.
They
paid lip service that the elections will be free and fair, but they had no intention of doing so. Give lip service.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့အီဒီယမ်အသုံးပဲဖြစ်ပါတယ်။
တော်လှလတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Indian တုံးအင်္ဂလိပ်သင်ခန်းစာတွေကိုနားဆင်လေ့လာခဲ့ကြရတာဖြစ်ပါတယ်ရှင်။အခုအမျိုးသမီးကဏ္ဍကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားပါမယ်။ချင်းတိုင်းရင်တိုင်းချင်းတိုင်းရင်းသူမွိုင်းဟာအိန္ဒိယနိုင်ငံကနေတဆင့်ဒုက္ခတွေပြန်လည်နေရာချထားရေးအစည်းအဝေးနဲ့လွန်ခဲ့တဲ့19နှစ်ကအမေရိကန်ပြည်ထောင်စုကိုရောက်လာခဲ့တဲ့သူပါအခုအင်ဒီယားနာပြည်နယ်မြို့တော်အင်ဒီယားနာပိုလစ်မှာနေထိုင်နေပါတယ်အမေရိကန်ကိုရောက်ပြီးပညာရေးဆုံးခန်းတိုင်အောင်သူဘလို့စ조사ရုန်းကန်ခဲ့ရတယ်လဲဆိုတဲ့အကြောင်းမွိုင်းနဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လှလတန်းကစူးစီးတင်ပြထားပါတယ်ရှင်
Cause it only serves to make me more determined to achieve my final goal. In more program ပေါ့နော်အတူကောက်အားဖြင့်တော့မ
ော်လို့ပဲခေါ်ကြတယ်ပေါ့ဟု
တ်ကဲ့ဒီအမေရိကန်နိုင်ငံကိုဘယ်ချိန်ကရောက်လာပါလိမ့်ရှင
်ဟုတ်ကဲ့ 2000 August 6ရက်နေ့တိတိကျကျအစ်မအိန္ဒိယနေလာတာပေါ့နော်အိန္ဒိယနေပြီးတော့ဒီ6ရက်နေ့ဘာကနေထွက်တယ်ဒီဘက်ကို6ရက်နေရပြပေါ့
အခုအဲ့တော့ဒီအမေရိကန်ပြည်တော်စုကိုရောက်လာပြီဆိုတဲ့ခါကျတော့ဘလို့အခြေချလဲနောက်ပြီးတော့ကျောင်းပြန်တက်ဖို့ပေါ့နော်ဒီစာရီဘာတွေအမိလိုက်နိုင်ဖို့ဘလို့ကြိုးပမ်းပါလဲရှင်နည်းနည်းပြပေးပါလား
ဒီဘက်ကိုရောက်လာတော့ကျမအဲစိတ်ထဲမှာပေါ့အများနဲ့ရှိတယ်ဘာလဲဆိုတော့ကိုရောက်တဲ့နိုင်ငံမှာအဲ့ဒီနိုင်ငံရဲ့ပွဲကလေးရရမယ်အဲ့ဒီနိုင်ငံမှာအလုပ်လုပ်နိုင်တဲ့အစ်စ်ဖြစ်ရမယ်ဆိုတဲ့စိတ်ကငငယ်ကလေးရှိတယ်။ဘာလို့လဲဆိုတော့ကျမတို့ရှင်းတဲ့တော့ကကျမရဲ့ဒီအတန်းပိုင်ချက်မှကြောက်ဘူးလေ။ဒီနေ့တို့တနေ့တိုင်းပြည်နိုင်ငံရောက်မယ်မသိဘူးပေါ့နော်။ရောက်တဲ့နေရာတိုင်းမှာနေတော့မြန်မာပြည်ရဲ့ဦးစားကိုပြုတ်တယ်ဆိုတော့အများနဲ့မှတ်ထားပါလို့ပြောဖြစ်ဘူးလေ။အဲ့ဒီကလေးကကျမစဉ်းစားတယ်ပေါ့နော်။ဒီတိုင်းမှာတော့ဘာလို့ဖြစ်နေတယ်လဲ။သူများကိုယ့်အကြည့်ချင်အဖြစ်ဘာဟိုသူတို့ကနေပြီးတော့တင်ယူနိုင်မလဲပေါ့နော်။အဲ့ဒါမျိုးစဉ်းစားတဲ့ခါကျတော့ပြင်နိုင်တက်တဲ့လူတယောက်ပဲဖြစ်ချင်တယ်ပေါ့နော်အဲ့ကလေးကအဲ့လိုပဲစဉ်းစားတယ်အဲ့ဒါကြောင့်မလို့လည်းပဲဒီကိုရောက်တော့ကျမမငယ်တော့ဘူး26နှစ်ရှိပြီဒီကို US ကိုရောက်တော့လေ
ဒါပေ
မဲ့လည်းသက်ကြီးပြီလို့ပြောပြီးတော့အလုံးမလုံးဖြစ်နေတောင်းဆက်မတက်ဖြစ်နေနေရင်လေဒါဆိုရင်ကိုကဥပမာကောင်းလည်းမဖြစ်ဘူးပေါ့ကိုနောက်မှာရှိတဲ့ကလေးတွေအတွက်ပေါ့နော်ကျမမှလည်းမောင်လေးတွေရှိတယ်လေအဲဒီတော့မှမောင်လေးနဲ့ငယ်လေးတွေဆိုတော့သူတို့ဒီနိုင်ငံမှာအဲ့လိုမျိုးကိုကတက်ကတူပြတ်မတက်ဘူးဆိုရင်လက်လုံးလည်းစားတယ်လို့လည်းနဲ့ပဲပြမယ်ဆိုရင်သူတို့ကလည်းဘာမှခွန်အားဖြစ်စရာအကြောင်းမရှိဘူးပေါ့ဆိုတဲ့ခါကျတော့ចောင်းတက်ဖို့ကျမလစ်ပါမှာပေါ့နော်ចောင်းတက်ဖို့ကိုရှိတဲ့ခါကျတော့ကျမចောင်းတက်တာဒီ IUPUI ပေါ့ Indiana UniversityPurdue University, Indianapolis, Indiana, ပေါ့နော်။အဲ့ဒီကျောင်းကကျတော့စိတ်ကောင်းဖြစ်တဲ့ကျောင်းကိုအသေးချူတယ်။ဒါပေမဲ့ကိုကကျတော့ Indiana ကိုရောက်လာတာရောက်ခါကလည်းဖြစ်တယ်သူပြောင်းလာတဲ့အခါမှာဖြစ်တဲ့ကျောင်းမျိုး in-state senior မရဘူးလေ။ဒီမျိုးမှာရှိတဲ့ကျောင်းသားတွေအပေးရတဲ့ဇယိတ်ကပိုနေတယ်လေ။အပေးကနေလာတဲ့ဇယိတ်ဆိုရင်တော့တဝက်လောက်ဈေးကြီးတယ်လေ။ဆိုတဲ့ခါကျတော့ကျမဒီမှာဘာပဲဖြစ်ဖြစ်ဆိုပြီးတစ်နှစ်နေတယ်။နေတဲ့အချိန်မှာကျမအလုပ်လုပ်တယ်အချိန်ကြီးပေါ့အလုပ်လုပ်တယ်အဲ့ဒီအချိန်မှာအဲ့ဒီကျောင်းမှာကစောက်ရဖြစ်တယ်အာနကစောက်ရတယ်ကျောင်းမတက်ခင်မှာအကြီးကိုအကုန်လုံးကြည့်အောင်လုပ်တယ်နောက်အလုပ်လျှောက်တဲ့အခါမှာလည်းဒီကျောင်းတက်တဲ့ခါကျရင်ပေးနိုင်အောင်ပေါ့ကျောင်းကိုပေးတဲ့အလုပ်ကိုရှာတယ်ပြီးလို့ရှိရင်ကျောင်းတက်တဲ့ခါမှာလည်းအချိန်ကိုကိုကြိုက်တဲ့အချိန်ကိုတက်နိုင်အောင်ခွင့်ကိုပေးတဲ့အလုပ်မျိုးကိုရှာတာပေါ့လေဆိုတော့ပတ်စံတော့မများပြီလေအဲ့ဒါဒီအဆင်ပြေတာပေါ့ဆိုတော့အကြောင်းကတက်လာပြီဆိုတဲ့အခါကျတော့လေကိုကဒီမှာအိန္ဒိယမှာဝတ်ကျောင်းတက်ခဲ့ပါတယ်ပွင့်လေးရပါတယ်ဒါပေမဲ့ဒီဘက်ကနိုင်ငံရဲ့ပညာရေးကတခြားစီလည်းဖြစ်တယ်လေဘာဖြစ်ဖြစ်ဆိုပြီးလည်းအစပိုင်းမှာတော့ဘာသာရဲ့အခုတင်နေတိတာနဲ့အဲ့ဒီကနေမှတဆင့်ကိုဆင့်ပေါ့ကိုကလည်းကိုလည်းအရှိန်တက်သွားမှာပေါ့နော်အဲ့လိုမျိုးနဲ့တင်ပြီးတော့နောက်ဆုံးကျမှပဲဖွဲ့ရသွားတဲ့အထိပေါ့အလုပ်တက်တယ်ကြားထဲမှာလည်းဘာဖြစ်ဖြစ်အင်္ဂလိပ်စကားလည်းကိုစကားမဟုတ်တဲ့အခါကျတော့သူများတနားရီချိန်ပြီးတဲ့ဆိုကိုကနှစ်နာရီလောက်အချိန်ပြီးပြီးတော့ကိုကလစ်လာတဲ့ဆောင်လို့လေအပျော်ပါရင်လည်းစိတ်လိုက်ဖို့လည်းကိုကမှအချိန်မပေးနိုင်ဘူးနော်အဲ့တော့လည်းအချိန်ပြည့်လို့တယ်ကျောင်းကလည်းအချိန်ပြည့်တတ်တယ်ဆိုတော့လေကိုကတအားလို့ခြင်းရဲ့တခြားဘက်ကလည်းကိုကဆုံးရှုံးနေတာမှုတွေတော့ရှိတာပေါ့ဆိုတော့အဲ့လိုနဲ့ပဲဘာပဲဖြစ်ဖြစ်ဆိုပြီးတော့ငါနှစ်လို့ဖားချက်ထားထားပြီးမဲ့နှစ်ခွဲနဲ့ပြီးပါတယ်ပေါ့နော
်အခုဒီ nursing တက်ပြီးတော့အောင်တဲ့ခါကျတော့အရင်ကအနစ်နာခံခဲ့ရတာဒီအခုတော့ပြန်ပြီးတော့ကုဒီအကျိုးတွေပေါ့နော်ပညာလေးရတယ်နေမှုထိုင်မှုမှလည်းအဆင်ပြေသွားပြီဆိုတဲ့ခါကျတော့ဒီအခက်အခဲတွေဖြတ်သန်းတဲ့နေရာမှာပေါ့နော်တစ်ခါတည်းကြလို့ရှိလို့ရှိရင်စိတ်ဓာတ်ကျရမယ့်အချိန်ပေါ့နော်လူတိုင်းမှာတော့ရှိကြတာကြီးပဲပေါ့နော်အဲ့လိုမျိုးအချိန်တွေကောမော်ရင်အင်းနဲ့ကြုံတွေ့ခဲ့ရပါလား
အာကြုံနေဆိုတာကအာသူများအိမ်ဆောက်လို့ကိုကမဆောက်နိုင်ခဲ့တာပေါ့မချိနိုင်ခဲ့တဲ့အဖော်ကြီးပေါ့ not a new way. ว่าแล้วที่อมกินน่ะตะคู่เปิ้นเลยสมัยมาเตี่ยวอนิเนี่ยป่ะเนาะดีเรยอกดีสรุปเค้ามาเนี่ยอ่ะเจ้าจ้างอยู่ในไอ้เหยเลยแล้วผิดกုံนี่เนาะมันเหงรอนี่ตัวจม่าก็เลยดูได้อ่ะเปล่าจ๋าเลยอ่ะเนี่ยเจ้าจ้างอยู่อ่ะคลิ้งอ่ะคือเฉยๆไปเนาะอ๋อมีคลิ้งมันมุ้ยเป็นเนี่ยโอ้ยป่าญาญูเลยป่ะเนาะถ้าได้ใจเนี่ยเปลี่ยนชินซะเลยเนาะอ่ะอัตตาจีนี่ดล่ะเปล่าเนาะกูอ่ะเนี่ยกูตกกูไปสู้ฉิดล่ ဒီကနေ့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တ ကျွန်မနောက်အနေနဲ့အလုပ်လုပ်တယ်အလုပ်လုပ်တဲ့အခါမှာကျတော့ကျွန်မပါလေးတွေ့လာလေဆိုတော့ကျွန်မမမျှော်လင့်ပဲနဲ့ပေါ့နော်ကျွန်မရဲ့ပညာကိုမြန်မာပြန်လူမျိုးတွေကိုကျွန်မဒီလိုနိုင်ငံကြီးမှာဝါနေပြုစုရမယ်လို့ကျွန်မလေးတကယ်ကိုမထင်ထားခဲ့ဘူးဒါပေမဲ့တန်းတက်တုန်းကတော့စဉ်းစားခဲ့ဘူးလေကိုတက်တဲ့ပညာဟာပေါ့နော်ကိုယ့်ရဲ့လူမျိုးအတွက်လည်းအဆုံးမထားရဘူးဆိုရင်အဲ့ဒါ ကျောင်းနဲ့စီအောင်သင်ခဲ့ပါတယ်ဒါပေမဲ့ဒီမှာလုပ်တဲ့ခါကျကျွန်မပါတိလဲဆိုကိုလူမျိုးမြန်မာပြန်လူမျိုးတွေနဲ့မဟုတ်ပြန်နဲ့အမေရိကန်နိုင်ငံသားတွေနဲ့မှာလည်းစီးရဲပြီးတော့ရောင်းနဲ့လည်းပုံမှန်မပြနိုင်တဲ့ဟာမျိုးပြီးသူတို့ကျွန်မရဲ့နဲ့ပတ်သက်ပြီးတော့လည်းပညာပေးတွေကောင်းကောင်းမရတဲ့မျိုးတွေတွေ့ပါတဲ့ခါကျတော့မပြောအဲ့ဒါတော့ အဲ့ဒါတော့မတ်စတာမထိုင်ရအောင်လေဒီမှာအဲ့ဒါနည်းနည်းလောက်စဉ်းစားတယ်မတက်ဘူးလို့လိုက်ခလေးနဲ့အဲ့ဒီကြားထဲမှာတော့ပြောတာမွေးတော့အမတက်သေးပါဘူးလို့ခလေးတွေကအရေးကြီးပါလဲဆိုပြီးကျွန်မအဲ့လိုပဲနေတယ်ဒါပေမဲ့အမျိုးသားကလည်းကျွန်မကိုနားလေတယ်ကျွန်မကိုထောက်ပံ့တာပေါ့နော်အတက်ပါတက်ပါပေါ့သူကကိုထက်တောင်မှကိုအားသင့်နေသေးတယ်လေဆိုတဲ့ခါကျတော့နောက်ဆုံးကျတော့ပါပဲဖြစ်ဖြစ်ဆိုပြ ဇူလိုင်လအနေဆောင်ရော့ဆက်တက်ဖြစ်အောင်ပေါ့
Nurse practitioner ဆိုတာဒီနိုင်ငံမှာသူနာပြုတဲ့တစ်ဆင့်ပြင်ပြီးတော့ဆရာဝန်တွေမျိုးစစ်ကူကွေးရှိတဲ့အဆင့်ဆိုရဲ့ခါကြတော့ဆရာဝန်နီးပါးပေါ့နော်ဒီပညာသင်ယူရမှာမဟုတ်လို့ဒီ creative ဖိုက်နေဆိုတော့တော်တော်လေးတော့ပင်မမှာပဲဒါပေမဲ့လို့အခုပြန်စဉ်းစားလိုက်တဲ့ခါကြတော့ကိုယ်ဆုံးဖြတ်ချက်ကမှန်တယ်လို့ထင်ပါလားရှင
်အစလုံးကဆိုအမှန်တရားပြောမယ်ဆိုရင်ကျွန်မဆက်ဆက်တဲ့တုန်းကဆိုရင်ပထမဦးဆုံးအတန်းမှာနေမယ်ကျွန်မမှားပြီလားလို့တွေးတယ်ဒါပေမဲ့ကျွန်မတက်တဲ့ဟာကဒီတစ်ခါတက်လို့ရှင် course တစ်ခုခဲနေပေါ့နော်တက်ရအောင်မျိုးပေါ့အဲ့လိုမျိုးနဲ့တက်တဲ့ခါကြတော့အရင်ရမများဘူးပေါ့အော်များတင်လာလို့လေတစ်ခါကျရင်ဒါ subject တစ်ခုပဲအာဘာသာရပ်တစ်ခုပဲတက်တယ
်ခွဲခွဲလေး
တက်တယ်ဒါနဲ့တော့ပေါ်သေးတာပေါ့ဒါပေမဲ့အဲ့ဒီမှာလည်းပဲအင်္ဂါလေးကတအားများတဲ့ခါကျတော့ခလေးကငုံခလေးကလည်းအမေကိုဒီမှာတန်းနေဆိုတော့အုံးနဲ့လေအာနဲ့သူကလည်းအမေကိုချီအမေကိုအော်နဲ့သူ့ကိုပဲချီရမယ်တဲ့ကွန်ပျူတာစမှာကရင်ချိုင်နဲ့မရအောင်ချိုင်နေအဲ့ဒါမျိုးကျရင်အော်ကိုလောက်တော့မှားနေပြီလားပေါ့နော်အရင်အတော့ဆန်လုံးသလားပေါ့ခလေးစီကိုဒီလောက်ချားခဲ့တာဆိုပြီးတော့ဒါမဲ့လည်းဘာဖြစ်ဖြစ်လေးလို့တော့ပြီးမှလည်းဆိုပြီးတော့ကိုယ်ကတော့ခလေးကိုချီနေတယ်လည်းအဲ့လိုအိမ်သာနေလည်းလှုပ်ပေါ့နော်တစ်ခါတလေကြာရင်လည်းအဲ့လိုပဲခလေးအိတ်ပြီးသွားတဲ့ခါမှာမတစ်ခါပြန်ပြီးတော့ထပ်ပြီးပြန်လို့ရတဲ့အချိန်မျိုးတွေရှိတယ်လေဆိုတော့နောက်တော့ရသလားဆိုအဆောက်အအုံကတော့ရခဲ့တယ်ဒါမဲ့အခုလှုပ်ရင်းလှုပ်ရင်းနဲ့နည်းနည်းအချိန်လေးပြန်ရလာတဲ့ခါတော့လည်းခလေးတွေကမှအစစ်စစ်သိသွားပြီဟာအမေအိမ်သာမလှုပ်ရသေးဘူးနော်အိမ်သာတောက်လို့လိုက်အောင်ဆိုတာလေကိုကနားကျင်လို့နိုင်တာကဒီကခုအတင်းမအိမ်သာတောက်လို့ခိုင်းနေတာလေအဲ့လိုမျိုးလေးတွေဖြစ်လာတာပေါ့နော်ဒီတဲ့ခါကျတော့အခုအချိန်မှတော့ဖျားကြည့်စီတော့ကြောင့်ပေါ့အဆင်ပြေပါတယ်ဒီလောက်နောက်တာမရဘူးလို့အ
ဲ့တော့ကိုရဲ့ဆုဖြတ်ချက်ကမှန်ကန်တဲ့သဘောရှိတာပေါ့နော်
Cause it only serves to make me more determined to achieve my
ဒါသာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးကဏ္ဍကိုပတ်စဉ်တောက်ကြနေညပိုင်းမှာအသစ်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုစနေမနက်ခင်းတိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးတော့နားဆင်ကြားရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ထားပါရဲ့ရှင်
။ဒီကဘတ်တော့အာကာသခီးသွားတွေအတွက်ဆန်းသက်လေးလာနေတယ်။စီးပညာရဲ့ဆံရတီထွန်ဖန်တီးမှုတွေအကြောင်းနာဆာသိပ္ပံပညာရှင်ဒေါက်တာပရိဒါတင်ကကြောပြပြီးပါတော့ American နဲ့ Europa ပါဝင်နိုင်ငံတကာအာဂါတနဲ့ဒေချောင်းဆိုင်ရာစူးစမ်းလေ့လာတဲ့ဌာနတွေဟာဒုံပြန်လွတ်တင်ရုံတင်မဟုတ်ဘဲလာမယ့်ဆယ်စုနှစ်လောက်အတွင်းအာဂါတခီးရှည်တွားဖို့အတွက်ပါပြင်ဆင်နေကြတာဖြစ်ပြီးဒီထဲမှာအာဂါတခီးအတွက်လိုအပ်မဲ့ကျန်းမာရေးဆိုင်ရာကြိုတင်ပြင်ဆင်တဲ့ Space Medicine အာဂါတဆေးပညာရပ်လည်းပါဝင်ပါတယ
်2018မနှစ်ကနှစ်ကုန်လောက်မှာအင်္ဂါတွားမယ့်အာကာသယဉ်ပူးတွေအတွက်လေ့လာတဲ့အခါမှာဘာပြဿနာတစ်ခုထပ်ပေါ်လာလဲဆိုတော့အစာအိမ်လမ်းကြောင်းဥနံရံတစ်ဆူးတွေပြက်တာရယ်နောက်ပြီးတော့ဥနောက်ချိုးရင်းတာယောဂဗျာကြောင့်အသေးစောမယ်ဆိုတဲ့ဟာကိုသူတို့သေသေးချာချာစပြီးတော့တွေ့ပါတယ်ဒါမနစ်ကနှစ်မကုန်ခင်လောက်မှစတွေ့တာပ
ါကမ္ဘာလေးလူထဲမှာနေသားကျနေတဲ့လူခန္ဓာကိုယ်ဟာအာကာသထဲမှာဘယ်လိုပြောင်းလဲမှုတွေကြုံရနိုင်ပါသလဲ
ဒီကတဲ့အချက်ကတော့ကဘာပေါ်မှာတက်ရှိသတ္တဝါတွေရဲ့ခန္ဓာကိုယ်ထဲမှာဥမာအားဖြင့်ရေဓာတ်က80 90ရာခိုင်နှုန်းလောက်ရှိတယ်ဟာဒီကိုယ်လုံးကိုဒီကဘာပေါ်မှာကဘာဆွဲအားနဲ့အညီမျှတာသာရှိနေအောင်ကဘာဝကဘာဆွဲအားနဲ့ချိန်ပြီးတော့ထားပါတယ်ဒီအာကာသထဲရောက်သွားလို့ကဘာဆွဲအားလည်းမဲ့သွားတော့အဲ့ဒီပမာဏကကိုယ်ပေါ်မှာမျှမျှတာမရှိတော့ဘဲနဲ့ကိုယ့်ရဲ့အထက်ပိုင်းကိုအစမတန်တွန်းတင်လိုက်တယ်ဓာတ်ပုံရိုက်လိုက်လို့ဒီအာကာသယဉ်ပူးတွေရဲ့ပုံစံတို့ဖြစ်နေလဲဆိုကိုခန္ဓာအထက်ပိုင်းကတော်တော်လေးကိုကြီးနေတာကိုတွေ့ရပါတယ်အဲ့တော့နှလုံးသွေးလေပတ်မှုပြောင်းတာနှလုံးခုန်တာပြောင်းသွားတဲ့ဟာကိုတွေ့လာပါတယ်ပြီးတော့အာကာသယဉ်ထဲမှာမဟုတ်ဘဲနဲ့အာကာသယဉ်ရဲ့အပြင်ဘက်ကိုထွက်ပြီးတော့အလုံးလုံးမယ်ဆိုလို့ချင်းရင်အာကာသဝတ်ဆုံဘူးရပါတယ်ဘေးပီအားလုံးဝမရှိတဲ့အတွက်ဒီအာကာသဝတ်ဆုံကိုဖိအားအောက်ဆီဂျင်အပြည့်နဲ့ပေးပါတယ်ကျွန်တော်တို့ကဘာပေါ်မှာအသက်ရှူနေတဲ့အခါမှာ60ရာခိုင်နှုန်းလောက်ကနိုက်ထရိုဂျင်ပါပါတယ်အဲ့တော့သူဘာလို့ပေးရလဲဆိုလို့ချင်းနိုက်ထရိုဂျင်ကိုတဖြည်းဖြည်းလျှော့ပြီးတော့အောက်ဆီဂျင်ကိုတဖြည်းဖြည်းတင်ပေးရပါတယ်နေလို့ရအောင်ဖြစ်သွားတဲ့အခါကျတော့မှအပြင်ထွက်ပြီးလမ်းလျှောက်ခိုင်းပါတယ်အာကာသအပြင်ထဲကိုအဲ့လိုဖိအားပြောင်းသွားတဲ့အတွက်ခန္ဓာကိုယ်ရဲ့ဇီဝပြောင်းလဲမှုရုပ်တရက်ဖြစ်တာကြောင့်နာမကျန်းဖြစ်တာကိုတွေ့ရပါတယ်ဘာလို့ထရောမာလို့ခေါ်ပါလဲအဲ့ဒါပါလဲဆိုလို့ချင်းမျက်လုံးတစ်ဝိုက်မှာညရဲရောင်ပြီးဖြစ်လာယောဂကိုစပြီးတွေ့ရပါတယ
်အာကာသရင်မှုတွေမှာဖြစ်ပေါ်တဲ့ယောဂတွေကိုဆန်းစစ်ဖို့အတွက်လိုအပ်တဲ့စက်တွေအတွက်ပါသူတေသနာလုပ်ပြီးတီထွင်ကြရတာဖြစ်ပါတယ
်အာကာသရင်မှုတွေရဲ့ကျန်းမာရေးအသေးစိတ်တဲ့အခါ X-ray တို့ CT scan တို့ magnetic resonance imaging ပေါ့နော် MRI လို့အဲ့ဒါတွေလုပ်ဖို့အာကာသယဉ်ထဲမှာအဲ့လောက်လေးတဲ့အဲ့လောက်ကြီးတဲ့ပစ္စည်းကိုထည့်လို့မရတဲ့အတွက်အခုအာကာသဆေးပညာရှင်တွေက ultrasound ပေါ့နော်အတန်နဲ့ပုံရိပ်ကိုဖမ်းတဲ့ ultrasound နဲ့ဒီကိုယ်လုံးကိုရိုက်ပြီးလေ့လာတဲ့စက်ကိုယူသွားရပါတယ်။ကဘာပေါ်မှာလည်းဒီ ultrasound နဲ့ခန္ဓာကိုယ်ရဲ့အတွင်းမှာလဲပတ်နေတာကိုကြည့်နေကြပါ။ဒါပေမဲ့အလွန်တရာမှကိုကြည်လင်ပြသားတဲ့ပုံဖော်နိုင်တဲ့ ultrasound စက်ကိုခုတီထွင်နေပါတယ်။
Now အာကာသနဲ့ကျုံရတာတခုကကိုခံအားတဖြည်းဖြည်းနည်းလာတာပ
ါ body immune system ကိုခံအားလျော့သွားတာကိုလည်းတွေ့ရပါတယ်အပီပီဆိုင်ရာအာကာသစခန်းမှာဘာကြောင့်ဖြစ်တယ်လဲဆိုရင်ကမ္ဘာဆွဲအားမရှိတဲ့နေရာမှာယောဂဖြစ်တဲ့ဒီ bacteria ပိုးတွေကိုမွေးထုတ်လိုက်တဲ့နှုံးကကမ္ဘာပေါ်မှာတဲ့အစတော်တော်ကိုများတာကိုတွေ့ရတယ်အဲ့တော့ကူးစက်ယောဂဖြစ်မှုကပိုပြီးမြန်လာပါလိမ့်မယ်ဒီ bacteria ရတဲ့ယောဂကိုကုဖို့အတွက် penicillin လို့ပေါ့နော် antibiotic ပဋိဇီဝဆေးလို့ဆေးမျိုးကယူကမ္ဘာပေါ်မှာတုံးတဲ့ဆေးမျိုးနဲ့မတိုးတော့ဘူးဆိုတာကိုသိလာပြီအဲသိလာတဲ့အတွက်ပိုပြီးတော့အစွမ်းထက်တဲ့ဆေးတွေကာကွယ်ဆေးတွေကိုအခုကျွန်တော်တို့ရှာနေရပါတယ
်ဟာကာတာခီးရှည်သွင်းရင်နွမ်းနေနှုံးချီလာရကနောက်ဆက်တွဲဆိုးကျိုးတွေရှိနိုင်ပါတယ်
အာကာသယဉ်မှုတွေတွေ့ရတဲ့ကျန်းမာရေးပြဿနာပေါ့နော်နောက်တစ်ခုကတော့လွယ်လွယ်နဲ့ဖတိပေါ့နော်ပင်မနွမ်းနေတာပေါ့အဲ့လိုဖြစ်တာဘာကြောင့်လဲဆိုရင်ကဘာဆွဲရမရှိတော့ပဲနဲ့ကိုယ့်ရဲ့ဟန်ချက်ပျောက်သွားတာလည်းပါပါတယ်ကဘာဆွဲရရှိတဲ့အတွက်ကျွန်တော်ကိုယ့်ဟန်ချက်နဲ့ကိုယ်လမ်းလျှောက်တယ်ဟိုမှာဟန်ချက်မရှိတော့ဘူးအဲ့တော့လေထဲမှာမျောပြီးတော့တွားနေတဲ့အတွက်အုံနောက်တို့နားတို့တွေးလင်ပတ်မှုတွေဒုက္ခပေးပြန်ပါတယ်အဲ့တော့ဒီပင်ပန်းနွမ်းနေမှုကြောင့်ဖြစ်ရတဲ့အဓိကအကြောင်းရင်းကိုသူတို့ပြန်ပြီးလေ့လာဘာကြောင့်ဖြစ်ရလဲဆိုတော့အဲ့ဒီ circadian rhythm ပေါ့နော် cycle ပြောင်းသွားတာကိုပြောပါအာကာသရေရောက်သွားတဲ့အခါကျတော့နေ့တို့ညတို့မှောင်သွားတာတို့လင်းတို့တာမရှိတော့ဘဲနဲ့အာကာသစခန်းထဲမှာ24နာရီမှာတစ်ခါကဘာဦးတပတ်လည်နေအစားမိနစ်90တိုင်းလည်နေတဲ့အခါကျတော့နေ့ည24နာရီနေဝင်နေထွက်နေအမြဲတမ်းချိန်စပြီးနေတဲ့ကဘာပေါ်ကလူတွေအတွက်ကဇီဝပုံမှန်လည်းပတ်မှုပြောင်းသွားတာပေါ့ပြောင်းသွားတဲ့အခါကျတော့ဒီအေးရပြက်တာမောတာလွယ်လွယ်နဲ့ပင်ပန်းတာဒီယောဂတွေကအဲ့ဒီမှာစတယ်လို့မြင်ရပါတယ
်အာကာသထဲမှာအနေချင်းရင်ဖြစ်လာနိုင်တဲ့ယောဂတစ်ခုကအယိုးပွားယောဂပါ
အာကာသထဲမှာ၄-၅လလောက်နေပြီးတာနဲ့ဒီဘုန်း density ပေါ့နော်ဒီအယိုးပွားယောဂကဖြစ်လာတာကိုတိုင်းလို့ရပါတယ် ကဘာကိုပြန်ရောက်ပြီးမူလအရိုးကျင့်နေမှုတဘာဝအတိုင်းပြန်ဖြစ်ဖို့အတုံးစင်လောက်စောင့်ယူရပါတယ်အဲ့ဒါဘာကြောင့်လဲဆိုရင်အခုဒီအဖြေရှာလို့မရသေးပါဘူးအဲ့တော့သူ့ကိုအစာအတောက်တကူလုံးကိုညံ့နှုံးမြင့်နှိပ်တဲ့ကိရိယာနဲ့နှိပ်ပေးတယ်အရိုးစစ်တွေအားကောင်းတဲ့ဆေးတွေကိုခုရှာဖွေနေရပါတယ်ကျတားရင်ပန်ပါတာဘယ်တမ်းမှကြီးလေ့ကျင့်ခန်းနဲ့လုပ်ရမလဲဘာစီးဖို့ရမလဲဆိုတဲ့ဟာလဲလေ့လာနေကြပါတယ
်အာကာသာထဲသွားသူတွေအမြင်အာယုံချုပ်ယွင်းမှုဘာကြောင့်ဖြစ်လာတာပါလဲ
အာကာသာထဲရောက်သွားတဲ့အခါကျတားရင်မတန်တဲ့အခါကျတော့မျက်လုံးအိမ်ဘေးကထိန်းထားတဲ့ကျတားတွေကကြော်ရဲလာတဲ့အခါမြင်မကြည့်လင်တာကိုတွေ့ရပါတယ်စက်တာဝလာမှာလက်ရှိတွေကျမ်းမာရေးထိခိုက်စေတဲ့ရောင်ကြီးတွေရှိပါတယ်ကပ္ပလီတူအိုးဆုံးအစွာတွေကသဘာဝအရဒီအန်ဒီယာတွေမကြောက်ပါဘူးဒါနဲ့အာကာသတွေရောက်တော့ဒီရောင်ကြီးတွေရဲ့အကျိုးသက်ရောက်မှုခံရပါတယ်1982ခုနှစ်မှာဆိုဗီယက်အာကာသရင်မှုဟာရက်200ကျော်အာကာသတွေမှာနေခဲ့တဲ့ကက်ဒရက်မျက်လုံးတိမ်ဖြစ်ပြီးတော့အမြင်ကွယ်လူနီးပါးဖြစ်သွားတာကိုတွေ့ရပါတယ်
ရုပ်ပိုင်းဆိုင်ရာတွေမှာစိတ်ပိုင်းဆိုင်ရာအတွက်ပါအလေးထားပြီးသူတေသနာတွေလုပ်နေကြတာပ
ါအင်္ဂါကြိုသွားမယ်ဆိုလို့ရှိရင်သွားတာရယ်ပြန်လာရယ်နေတာနဲ့ဆိုလို့ရှိရင်၄နှစ်ခွဲ၅နှစ်လောက်ကြာပြီးအာကာသယာဉ်ကနေတနေရာထဲမှာအကြာကြီးနေရတဲ့အခါစိတ်ဖောက်ပြန်တဲ့ဟာမဖြစ်အောင်ဘယ်လိုဖန်တီးယူမလဲဆိုတာကိုအာကာသစိတ်ပညာဆိုင်ရာသူတေသနာပြုလုပ်မှုမှာအလွန်အရေးပါတယ်အတွက်တစ်ကမ္ဘာလုံးမှာရှိတဲ့အာကာသအေဂျင်စီတွေကအရန်ကိုစူးစမ်းနေကြပါတယ်တစ်ချိန်တည်းမှာပေါ့နော်ဒီအာကာသစေဝါပေရကာကွယ်ရေးဆေးတွေစေယောဂကုလေးတွေကနေဆေးအစ်စ်တွေပေါ်လာတဲ့အခါကျတော့လက်ရှိနေပင်တုံးဆွဲနေတဲ့ကုသနေတဲ့ဆေးပညာကိုအတော်ကိုအထောက်အကူပြုတယ်ဆိုတာကိုတွေ့ရပါတယ
်အာကာသဆေးပညာဟာအာကာသအတွက်တမကကမ္ဘာမြေပေါ်မှာလက်တွေ့အသုံးဝင်နေတယ်ဆိုတာကိုသင်ပြရင်ဒီသတင်းပတ်အတွက်သိကွယ်တဲ့နည်းပညာကဏ္ဍကိုဒီမှာပဲရှင်းလင်းလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံကြအောင်နော်
တခင်မျိုးသက်စီစဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတောက်ကြနေ့ညမှာအစ်စ်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုအခုလိုစနေမနေ့ကမှနားဆင်နိုင်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့တနာရီစာအစီအစဉ်အစဆုံးကမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးတော့နားဆင်နိုင်ပါတယ်။ညပိုင်းမှာတော့မြန်မာတခွင်သတင်းတောက်မှတ်စုတိုက်ရိုက်လေးလိုင်းဆွေးနွေးကစတဲ့သတင်းပတ်စင်ကန်တာတွေကိုလည်းနားဆင်နိုင်ပါတယ်ရှင်။အခုစနေမနေ့ခင်ထိတ်ကြရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါအောင်မရှင
်။သမ္မတဒေါနယ်ထရန့်ပေါ်မှာတရားစွဲဆိုနိုင်ရေးစုံစမ်းနေတဲ့အမေရိကန်အောက်လွှတ်တော်ကယူကရိန်းနဲ့ပတ်သက်တဲ့အထောက်အထားတွေလာရောက်ပြီးထွက်ဆိုဖို့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကိုဆင့်ခေါ်လိုက်ပါတယ်။အောက်လွှတ်တော်ကြီးကကော်မတီ၃ခုရဲ့အကြီးအကဲတွေကမိုက်ပွန်ပီယိုဒီအထောက်အထားတွေလာရောက်တင်ပြဖို့အတွက်အချင်းတပတ်ပေးထားပါလေ။နောက်နိုင်ငံခြားရေးအရာရှိကြီး၅ဦးကိုလည်းလာရောက်တက်တည်ခံဖို့အတွက်တရင်နှစ်ပတ်အချင်းပေးထားပါလေ။သမ္မတထရမ့်အစိုးရဟာတရုတ်ကုမ္ပဏီတွေကို American Stock Exchange ဈေးကွက်မှာပတ်ပုံတင်ထားတဲ့စာရင်းကနေထုတ်ပယ်ပစ်ဖို့အတွက်စဉ်းစားနေတယ်လို့သတင်းတွေမှာဖော်ပြနေပါလေ။ဒါဟာတရုတ်နိုင်ငံအတွင်းမှာ American တို့ရဲ့ရင်းနှီးမြှုပ်နှံမှုတွေကိုကန့်သတ်ဖို့အတွက်နည်းလမ်းတစ်ရပ်ဖြစ်ပါလေ။အမေရိကန်ပြည်ထောင်စုပညာရေးနဲ့ယဉ်ကျေးမှုဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးမရီရိုက်စ်ဟာစက်တင်ဘာ29ရက်ကနေအောက်တိုဘာလ4ရက်နေ့အထိထိုင်းနဲ့မြန်မာနိုင်ငံတွေကိုတွားရောက်မှာပါ။သူဟာမြန်မာနိုင်ငံမှာ American Center နဲ့ Mandalay Jefferson Center တို့ပူးတွဲပြုလုပ်မဲ့မြန်မာနိုင်ငံရွေးကောက်ပွဲနဲ့ Democracy အရေးပါပုံအစီအစဉ်မှာအဖွဲ့မိန့်ခွန်းပြောဖို့ရှိပါတယ်။မြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဖျက်ကူးဖို့အတွက်ကြိုးစားခဲ့တဲ့ရွန်ဂျာဒုက္ခတဲ့နှစ်ဦးကဘင်္ဂလားဒေ့ရှ်နေသားဆောင်တပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်တေဆုံးသွားတယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကတောက်ကြနေမှာပြောပါတယ်။ January လကနေခုထိဥပဒေစိုးမိုးရေးတပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်မှုကြောင့်တေဆုံးရတဲ့ရွန်ဂျာ44ဦးရှိပြီဖြစ်ပါတယ်။
စနေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးသွားတာပါ။အခုမနက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုညာဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်ရှင်။အခုညနေပဲ6နိုင်ခွဲကနေ9နိုင်ထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။VOA ကို internet ဆာမျက်နှာကနေပြီးတော့လဲနားဆင်ခြင်းရတော့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်ရှင်။ VOA သောတာရှင်များနဲ့တော့ကမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.